Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်ရရှိနေခင်ဗျာ VOA မေဆန်တမြန်မာပိုင်းအစီအစဉ်က2018ခုနှစ်စက်တင်ဘာလ22ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ။ဒိုင်းလိုမီတာ24.50 MHz တို့ကနေဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စမိုးရွာခင်ဗျာခုမနက်ခင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးမှာပါ။
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါထောင်ချထားတဲ့ရေဒီယိုသတင်းတော်နှစ်ယောက်ကိုပြန်လည်ပေးဖို့ကုလသမဂ္ဂဒေသမှုချုပ်ကမြန်မာဆွေရောက်ကိုတောင်းဆိုလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုဘေးကင်းလုံခြုံတဲ့နည်းလမ်းနဲ့မြန်မာပြည်ပြန်ပို့ရေးနည်းလမ်းရှာကြရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးကပြောလိုက်ပါတယ်တခိုင်ရေးမှဆိုးရွားစွာပြစ်မှုကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအပြစ်ပေးရေးယူဖို့တည်တည်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေချင်းကျညာပြီးနားဆင်ရမယ်သတင်းတော်လေးတွေမှာဆိုရင်နေပြည်တော်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးကဗာမားပြောဆိုလိုက်ပါတယ
်ဝန်ကြီးဂျယ်မီ
ဟန်ဒ်ပြောကြားချက်ကိုထုတ်လွှင့်ပေးမှာပါဒါပြင်မြန်မာအာဏာပိုင်တွေကတရားဝင်ကန့်ကွက်ခဲ့ပြီးတဲ့နောက်ပန်ဆိုင်မြို့နယ်အတွင်းမှာအုတ်တိုင်းလာရောက်ပြီးတော့ကာယာနေတာကိုတရုတ်ဘက်ကရပ်ဆိုင်ထားလိုက်တဲ့အကြောင်းသတင်းတော်နဲ့တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့တွေ့ဆုံမှုပေါ်အမေရိကန်အစိုးရနဲ့ကြွေးကျင်သူတွေရဲ့အမြင်တဘောတာအပါအဝင်နိုင်ငံတကာသတင်းတွေကိုလည်းနားဆင်ကြဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါအခုရုံတော့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ဖင်မျိုးတက်တို့ကပြောပြကြပါလိမ့်မယ်ခင
်ဗျာ But to talk to her about the importance of speaking out for due process and for justice
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မြောက်ကိုရီးယားကပြန်ပို့ပေးထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ရုပ်ကြွင်းတွေထည့်ထားတဲ့တစ်တာ55လုံးကနေအမေရိကန်တပ်ဖွဲ့ဝင်2ဦးကိုဘယ်လူဘဝရီဆိုတာဆန်းစစ်ဖော်ထုတ်နိုင်ပြီလို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာတွစ်တာမှာရေးပါတယ်။သူတို့ကအင်ဒီယားနာပြည်နယ်ဗနောမျိုးကအသက်32နှစ်အရွယ်ချောစ် H. မက်ဒန်နီယိုနဲ့မြောက်ကာရိုလိုင်းနာပြည်နယ်နက်စ်ခရိုင်ကအသက်19နှစ်အရွယ်ဝီလျံ H. ဂျုန်းစ်တို့ဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီသူရဲကောင်းတွေအင်ပြန်ရောက်လာပါပြီ။သူတို့တွေငြင်းချမ်းစွာနားဆင်နိုင်ပါပြီ။သူတို့မိသားစုတွေအတွက်လည်းပြည်ဖုံးကားချနိုင်ပြီလို့မျှော်လင့်ပါတယ်ဆိုပြီးသမ္မတထရမ့်ကတွစ်တာမှာရေးပါတယ်။ကြာဆုံးတပ်ဖွဲ့ဝင်တွေယူကျင်းတွေကိုပြန်လည်လဲပြောင်းရေးကိစ္စဟာပြီးခဲ့တဲ့ဇွန်လစင်ကာပူမှာလုပ်တဲ့သမိုင်းဝင်ထိပ်သီးအစည်းအဝေးတွင်သမ္မတထရမ့်နဲ့ခင်ဂျွန်တို့ကြားရထားတဲ့သဘောတူညီချက်တစ်ခုဖြစ်ပါတယ်။1950-53ကိုရီးယားစစ်ပွဲတွင်အမေရိကန်တပ်ဖွဲ့ဝင်36,000ကြာဆုံးပြီး9,686ယောက်ပျောက်ဆုံးသွားပြီးတော့ယူကျင်း9,300ဟာမြောက်ကိုရီးယားမှာရှိနေတယ်လို့ယူဆထားတာပါ။စင်ကာပူထိပ်သီးအစည်းအဝေးဖြစ်အောင်အဓိကဂျားဝင်စီစဉ်ပေးခဲ့သူတောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ပျုံယမ်းမှာခင်ဂျွန်နဲ့300ကြာထိပ်သီးအစည်းအဝေးပြီးကြာသပတေးနေ့ကတောင်ကိုရီးယားကိုပြန်ရောက်သွားပါပြီ။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုမြောက်ကိုရီးယားကိုလာဖို့ကင်ဂျွန်ဝန်ကသမ္မတမွန်ဂျေအင်ကနေတဆင့်ဖိတ်လိုက်ပါတယ်။သမ္မတထရမ့်အတွက်ကင်ဂျွန်ဝန်ပါလိုက်တဲ့သတင်းစကားကိုလည်းမကြာခင်ကျင်းပမဲ့ကုလသမဂ္ဂထူထောင်ချက်လက်ခံတက်ဖို့နယူးယောက်ကိုလာတဲ့အခါမစ္စတာမွန်ကသမ္မတထရမ့်ကိုကိုယ်တိုင်ပြောမယ်လို့သတင်းတွေမှာဖော်ပြကြပါတယ်
။ရုရှားစီကနေလက်နက်ဝဲပြီးအမေရိကန်ရဲ့ရုရှားပေါ်မှာတန်ခတ်ထားမှုကိုချိုးဖောက်တယ်လို့ပြောဆိုပြီးတရုတ်စစ်တပ်ရဲ့အဖွဲ့တစ်ဖွဲ့ကိုကျတဲ့ပရိနေမှာအမေရိကန်ကအရေးယူလိုက်ပါတယ်။တရုတ်နိုင်ငံရဲ့ကာကွယ်ရေးနည်းပညာဆိုင်ရာကြီးကြပ်တဲ့တရုတ်စစ်တပ်ရဲ့အဖွဲ့တစ်ဖွဲ့ကရုရှားရဲ့အဓိကလက်နက်တင်ပို့ရောင်းချတဲ့ Rosoboron Export Company နဲ့အယောင်းဝယ်လုပ်ခဲ့တဲ့အတွက် American ဘက်ကချက်ချင်းအရေးယူတာဖြစ်ကြောင်း American နိုင်ငံသားရဲ့ဌာနကပြောပါတယ်။တရုတ်ကရုရှားလို့ Sukhoi Su-25 ဂျက်တိုက်လေယာဉ်တွေနဲ့ S-400 မြေပြင်ကနေဝင်ရင်ဖြစ်ဒုံးကျည်တွေကိုဝယ်ယူခဲ့တယ်လို့ American နိုင်ငံသားရဲ့ဌာနကပြောပါတယ်။တရုတ်ကအခုလိုဝယ်ယူရဟာ2016အမေရိကန်ရဲ့တန်ခတ်အရေးယူမှုဥပဒေကိုချိုးဖောက်တာဖြစ်ပြီးဒီဥပဒေက2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုတွေချမှတ်ထားတာဖြစ်ပါတယ်။ဒီဥပဒေအရရုရှားရဲ့ကာကွယ်ဆက်ုံထုတ်ပစ္စည်းတွေကိုတတိယအဖွဲ့တစ်ဖွဲ့ကငွေတော်များများပေးဝယ်ယူခဲ့ရင်တန်ခတ်အရေးယူဖို့အတွက်ပြဋ္ဌာန်းထားပါတယ်။အခုလိုအမေရိကန်ရဲ့အရေးယူမှုဟာရုရှားစစ်လက်နဲ့ဝယ်ယူသူကိုအပြစ်ပေးဖို့အတွက်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခတ်မှုဥပဒေပထမဦးဆုံးသုံးပြုခဲ့တာလည်းဖြစ်ပါတယ်။
ဒီဘက်ကထုတ်လွှင့်နေတဲ့လက်ရှိနိုင်ငံကရေးရသတင်းတွေကိုတရုတ်နိုင်ငံမှာပြသောက်ခွင့်မပြုဘဲပိတ်ပင်မဲ့လာလာရှိနေတာကိုတရုတ်ရေဒီယိုနဲ့ရုပ်မြင်သံကြားစီမံခန့်ခွဲရေးအဖွဲ့ကရေးဆွဲထားတဲ့စီကံသတ်မှတ်ချက်မူကြမ်းထဲမှာဖော်ပြထားပါတယ်။အဲဒီမူကြမ်းကို Reuters သတင်းဌာနကကြာသပတေးနေ့မှာရရှိတာဖြစ်ပြီးပြည်တွင်းရုပ်မြင်သံကြားလိုင်းတွေနှာမမို့ online video လိုင်းတွေမှာဘယ်လိုစီစဉ်တွေပြသောက်ခွင့်ရှိတယ်ဆိုတာကိုကန့်သတ်မဲ့စီကံတွေပါဝင်ပါတယ်။လက်ရှိနိုင်ငံကရေးရစီစဉ်တွေကတော့နိုင်ငံတွင်းမှာပြသောက်ခွင့်မပြုဘဲပိတ်ပင်ခံရမယ့်အစီအစဉ်တွေဖြစ်ပေါ်ပြထားတာပါ။ဒါအပြင်ကြံကြံတန်တန်ဖြစ်ရဲ့အကြံဖက်ဝါရရာဇဝမှုဖြစ်အောင်လှုံ့ဆော်တဲ့လူမှုတည်ငြိမ်ရေးကိုအန်ဒရယ်ဖြစ်စီတဲ့ဒါမှမဟုတ် Anuda Kazaja Mingu, Tika Side, Pibaga, Tolu in Jedugu, Pebimbule, Sikanta Macha Mujanema, Fobia Tavari, Ditema, Yoshine, Kadonsakari, Pawamare, Dunanga, Abinta, Senza, Lugania, Martin Shavari, Website Tomom Yazogu, Tigumia, Bibin Tarajo, Dunanga, Yamaha, Agayan, Jilu Roma, Namedone, Kosu Javari, Piba, Rino Rigida, Fobia, Rinrito, Majagana Sudu, Pansi, Tinting Kayabi, Breda, Nadia, Shida, Beauty Media, Alumule, Tinin Chacha, Tinjo Tavari. Freedom House of Puega, the only thing that the Lulakun Tinigu, not free, Lulamu, Machida Sema, Tamatawari.
Do you yet, Mujit Tapamun and Los Honey, dear Pakistan and Nanja, a chicken a sound in a Samu, Pumpuy Siman Ginima, Saudi Arabian and Gaba, Pawan B, Gimare, Jenny, no Namuri, Lopot at the board to get Elo, Pakistan Gachinabari, Pakistan Winito, Emram Kaha. ဒီသတင်းပတ်တဲ့ရီယက်ကိုတရားဝင်အလဲခီးသွားခြင်းအတွင်းဆော်ရီကောင်းဆောင်နေတဲ့ဇက်တိုက်တွေ့ဆုံဆွေးနွေးခဲ့တဲ့နောက်မှာအခုလိုထူးခြားတဲ့တိုးတက်မှုရလာတာဖြစ်ကြောင်းပါကစ္စတန်ပြန်ကြားရေးဝန်ကြီးကပြောပါတယ်တရုတ်သမ္မတရှီကျင်းပင် ကျေးဇူးတင်ပါပြီဆေးဝင်တိဆောက်ဖို့အာရေဗျပင်လယ်ထဲဂွာရာရင်းနှီးစင်ကန်တိုးချဲ့ဖို့ပြင်ပါကစ္စတန်ကိုဒေသရင်းဆက်မှုထွန်းကားတဲ့ဗဟိုဌာနဖြစ်လာရေးစွမ်းဆောင်ရင်မြင့်တင်ပေးဖို့စီးပွားရေးဇုန်တွေထူထောင်မှုပါဝင်ပါတယ်ဒီ
ပြည်ဝင်အမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေပြီးတော့9:00နာရီအထိလိုင်းဒိုမီတာ31ကီလိုဟတ်စ်9335ဒိုင်းဒိုမီတာ40ကီလိုဟတ်စ်ခွန်လေးရှိတုံညာဒိုင်းဒိုမီတာ46ဒိုင်းညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်တင်9ခွန်9ရုပ်ကနေထုတ်လွှင့်ပေးနေပါတယ်။မနက်7:00နာရီကနေ9:00နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20နဲ့95.1တို့ကနေ
နိုင်ငံတော်လျှို့ဝှက်ချက်အုပ်ဒေကိုချိုးဖောက်တယ်ဆိုတဲ့စွဲချက်နဲ့ထောင်ဒဏ်80ချမှတ်ခံထားရတဲ့ရိုက်ဒါစ်တရင်တော်မြတ်ကိုပြန်လှုပ်ပေးဖို့ကုလသမဂ္ဂဒွေမူဂျုံအန်တိုနီယိုဂူတရက်စ်ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်
I have to say that
I do believe that it is not acceptable to have the journalists of Reuters. Writers in Norway today, Kuwaluna Kujo Suruha, Yakamina Novama, Pitekere, Chinurigu, Tren Samaji Dabude, Daisy Song Sandrin Line, Bigger Nidis in Malaga, Pankayaraba, Satemara Dueni Maro, Pirisha Kuluni Kikrega Piatanare, Nangan or Yuwecha Ubrigu, Chupau Desubi, Tauna Kunisi, Chamakanayavari, Dilubir and Chamade Bo, Kulamaga Bawin, Pirinbi Ba, Lukun Yine, the Tendulakun Sanya Puesiri, Amyati and Nonangan Suyariga, Pitin Ubanjabi, Tanu Bibu Tonsu Tajavari.
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုယ်တိုင်ကတော့သူတို့ကိုသတင်းထုတ်တွေမှုလို့ထောင်ချတာမဟုတ်ဘဲဥပဒေချိုးဖောက်လို့သာပြစ်ဒဏ်ချတာဖြစ်တယ်လို့ပြောဆိုထားပါတယ်။ရိုဟင်ဂျာတွေမြန်မာနိုင်ငံကိုလုံခြုံစိတ်ချစွာပြန်ပို့နိုင်ရင်ဘယ်လိုလုပ်ရမလဲဆိုတာကိုနီးလန်းရှာဖို့အတွက်အခုကျင်းပမဲ့86ကြိမ်မြောက်ကုလသမဂ္ဂထရီနီလာကန်အတွင်းဝန်ကြီးများဆက်ဆွေးနွ
to Burma in a way that's safe. I think that I have expressed my
Rohingya ရဲ့မြန်မာနိုင်ငံကိုလုံခြုံစစ်ချတာဘယ်လိုပြန်ဖို့ပို့လုပ်နိုင်မယ်ဆိုတာကိုကျမတို့နှီးလန်းရှာကြမှာပါ Rohingya ပြဿနာအတွက်အစိုးရရဲ့ဆောင်ရွက်ချက်တွေဟာလုံလောက်မှုမရှိဘူးလို့ကျမရဲ့အမြင်ကိုပြောခဲ့ပြီးဖြစ်ပါတယ်စစ်တပ်ကလည်းသူတို့မှာတာဝန်ရှိတယ်ဆိုတာကိုလက်ခံမယ်လို့ကျမမထင်ပါဘူးသတင်းတောက်တွေကိုဖမ်းဆီးထောင်ချခဲ့တယ်ဆိုတဲ့ကိစ္စကိုလည်းဒေါန်ဆန်းစုကြည်ကမူအဖြစ်လက်ခံထားတာကလည်းတကယ့်ပြဿနာပါဒါကြောင့်ကျမတို့မှာလုံလုံးဆယ်မှာတော့မြန်မာနိုင်ငံနဲ့ဆက်သွယ်မှုဆိုင်ရာပြဿနာရှိနေပါတယ်သူတို့ပြောတာတွေကို ဘသူကမှနားမလည်တယ်လို့ကျမတို့ပြောတာတွေကိုလည်းသူတို့ကမကြားကြပါဘူးလို့တမ္မကြီးကပြောတော့တာပါအခုကျင်းပမယ်ကုလသမဂ္ဂထရီနီလာကမှအမေရိကန်ဘက်ကဦးစားပေးဆွေးနွေးမယ်အကြောင်းအရာတွေကိုချက်တပရီနီကသတင်းတောက်တွေကိုတမ္မကြီးဟယ်လီကပြောကြားခဲ့တာဖြစ်ပြီးအခုချိန်ကရိုညာအရေးကထိတ်တန့်အရေးတစ်ခုဖြစ်နေတယ်လို့ဆိုပါတယ်ဒါအပြင်ဗြိတိန်နိုင်ငံကကမကထလုပ်မယ်ဝင်းကြီးများအဆင့်ဆွေးနွေးပွဲကိုသူတက်အောင်မှာဖြစ်ကြောင်းနဲ့ဒီဆွေးနွေးပွဲဟာရိုညာရဲ့အခြေအနေနဲ့ဘာတွေလှုပ်ဆောင်ကြမယ်ဆိုတာကိုဆွေးနွေးမှာဖြစ်ကြောင်းလည်းပြောပါတယ်ဒီဆွေးနွေးပွဲကိုနိုင်ငံတကာကကုလသမဂ္ဂဆိုင်ရာတခြားတမ္မကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ
်မြန်မာနိုင်ငံကိုနှင်းကြလာရောက်သွားတဲ့ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဂျယ်ရမီဟန်တ်ကဂျကန်ရွေးနဲ့ပတ်သက်ပြီးဆိုးရွားရက်စက်တဲ့လူရဲ့ကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအရေးယူအပြစ်ပေးဖို့နဲ့အဲ့လိုဖြစ်မလာဘူးဆိုရင်နိုင်ငံကရာစုတရားခုံရုံး ICC မှာလွှဲပြောင်းစစ်ဆေးတာအပါအဝင်လုံဆောင်နိုင်တဲ့တခြားနည်းလမ်းတွေကိုရှာဖွေရမယ်လို့သူခီးစဉ်အဆုံးသတ်ဂျတာပရီနီမှာပြောသွားပါတယ်ဘူဒူးနေကမြန်မာနိုင်ငံကိုရောက်လာတဲ့မစ္စတာဟန်တ်ဟာဂျတာပရီနီတို့ကဂျကန်ကြီးနဲ့မျောပိုင်းကိုသွားပြီးဒေသခံမွတ်စလင်တွေနဲ့တွေ့ဆုံပါတယ်အဲဒီနောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်ခံရေးမြန်မာအစိုးရကလုံဆောင်ထားတာတွေကိုကြည့်ရှုပါတယ်ညနေပိုင်းမှာတော့နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးလူ့အခွင့်အရေးချိုးဖောက်မှုကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအရေးယူအပြစ်ပေးပြီးတာဝန်ခံမှုရှိအောင်လုပ်ဖို့ကိစ္စနဲ့ရိုက်ဒါသတင်းတောက်တွေကိုထောင်ဒဏ်ချမှတ်ထားတဲ့ကိစ္စတွေကိုဆွေးနွေးပြောဆိုပါတယ်ပြည်ထောင်စုရကမြန်မာနိုင်ငံဆိုင်ရာသူတို့ရဲ့မူဝါဒကိုပြန်သုံးသပ်နေချိန်မှာဝန်ကြီးဟန့်မြန်မာနိုင်ငံကိုလာရောက်တာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစင်ကစားထွက်ထားပြီးချိန်ICC မှာတင်ပြီးစစ်ဆေးဖို့ပြည်တွင်ထွက်တော်အမတ်တရားကျော်ကတောင်းဆိုထားခြင်းတွင်လည်းတိုက်ဆိုင်နေပါတယ်။ဒီကြောင်းသတင်းလွှာကိုသတင်းတွင်ပြီးမှထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။ American Pierce in Nebraska ပြည်နယ် Omaha မြို့ကဒုက္ခသည်တွေအတွက်ပေးထားတဲ့တိုက်ခန်းတွဲတွေဟာတန့်ရှင်းမှုမရှိဘဲအခြေအနေသိပ်ဆိုးနေတဲ့အတွက်အဲ့ဒီမှာနေတဲ့ဒုက္ခသည်900လောက်ကိုနေရာသစ်ပြောင်းနှံ့ရေးလူမှုဝန်ဆောင်ရေးအဖွဲ့တွေကစူးစမ်းနေပါတယ်။ Omaha မြောက်ပိုင်းမှာရှိတဲ့တိုက်ခန်းတွဲတွေဟာဂျဘိုးတွေတန်းတွေကျွတ်တွေရှိနေတဲ့အပြင်ဓာတ်ငွေလိုင်းတွေပေါက်နေပြီးယောဂဖြစ်စေတဲ့မှိုတွေကပ်နေတယ်လို့တိုက်ခန်းတွေမှာနေထိုင်သူ100လောက်ကတိုင်တန်းတဲ့အတွက် Omaha အင်ယာစစ်ဆေးရာရှိတွေကစစ်တပ်ရင်းတွေမှာ Yellow Park တိုက်ခန်းတွဲတွေကိုဝင်ရောက်စစ်ဆေးခဲ့တာဖြစ်ပါတယ်။ဒီတိုက်ခန်းတွေမှာမြန်မာဒုက္ခသည်တွေနေထိုင်ကြပြီးသူတို့ဟာ Omaha ဒေသကအသားထုတ်ပို့တဲ့ဆက်ယုံတွေမှာအလုဝင်လုပ်နေကြတာပါ။အခုလိုအင်ယာတွေစစ်ဆေးပေးတာဟာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆန်ရလုံဆောင်ပေးမှုတစ်ခုဖြစ်ကြောင်းစစ်ဆေးရာရှိတွေကပြောပါတယ်။အဲ့ဒီမှာနေထိုင်သူတွေထဲမှာကလေးငယ်က185လောက်ရှိနေပါတယ်။တိုက်ခန်းနေသူတွေအတွက်အတီတကျနေနိုင်မဲ့နေရာစီစဉ်မပေးနိုင်ခင်ချင်းဒီသူတို့ကိုခိတ္တနေနိုင်မဲ့စင်တာတွေစီရွှေ့ပြောင်းခိုင်းမှုရှိနေပါတယ်
။ရာဟုနိုင်ငံကမဲခေါင်မြစ်ပေါ်မှာတည်ဆောက်မဲ့အငင်းပွားပွဲဆက်သစ်စီမံကိန်းကြောင့်တရားမှုဆိုင်ရာတရားဝင်စမ်းစစ်လေ့လာချက်ဟာအရင်စီမံကိန်းတစ်ခုကနေဒီစီတပိုင်းအပြင်တိုက်ရိုက်ကော်ပီကူးယူထားတာဖြစ်တယ်လို့ညွန်ပေါင်းဘွဲ့တစ်ဖွဲ့ကထောက်ပြလိုက်ပါတယ်။ဒီအဖွဲ့ဟာမဲခေါင်မြစ်ကိုကာကွယ်ဖို့အတွက်လှုပ်ရှားလှုပ်ဆောင်နေတဲ့အဖွဲ့ပါ။အဲဒီလေ့လာချက်နဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်မဲခေါင်မြစ်ကော်မရှင် MRC ဖွဲ့ဝင်နိုင်ငံတွေလာအိုနိုင်ငံပြင်ချင်းမြို့တော်မှာဂျာတာဘရီနီကတွေ့ဆုံဆွေးနွေးကြကြတယ်မှာပဲဒီဆွေးဆွဲချက်ထွက်လာတာပါ။လေ့လာချက်ကဏ္ဍအများစုကို2015ခုနှစ်ကလုပ်တဲ့ Fact Ban အစီရင်ခံစာကနေတိုက်ရိုက်ကော်ပီယူထားတာလို့ Save the Mekong အဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာဆွေးဆွဲထားပါတယ်။ Fact Ban အစီရင်ခံစာဟာတခြားစီမံကိန်းတခုအတွက်ပြည်စုရေးသားထားတာဖြစ်ပြီးတိကျမှုမရှိတဲ့အစီရင်ခံစာဖြစ်မဲခေါင်မြစ်ကော်မရှင်ရဲ့သုံးသပ်ချက်ကနေတွေ့ထားပါတယ်ခင်ဗျာ
။မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒုက္ခမျိုးသက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတရားဥပဒေနဲ့အညီရေးယူဖို့မလုပ်နိုင်ဘူးဆိုရင်နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကိုလွှဲပြောင်းတာအပါအဝင်လုပ်ဆောင်နိုင်မယ့်တခြားနည်းလမ်းတွေကိုရှာဖွေရလိမ့်မယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ရိုက်တာသတင်းတော်နှစ်ယောက်ထောင်ချခံရတဲ့ကိစ္စကိုလည်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တယ်လို့ဝန်ကြီးဂျယ်ရမီဟန့်ကပြောပါတယ်။အကြောင်းအရာကိုကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ
။နှစ်ယောက်ကြာခီးစဉ်နဲ့မြန်မာနိုင်ငံကိုလာရောက်သွားတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန့်ဟာဂျာတာဘရီနီကရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးတာပါရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘယ်လိုတပ်ဖြတ်မှုမျိုးအတွက်မဆိုလက်နက်ကင်တပ်ဖွဲ့တွေအနေနဲ့တာဝန်ခံမှုရှိစေရေးအရေးကြီးတယ်ဆိုတာဒေါက်ဆန်းစုကြည်နဲ့တွေ့ဆုံချိန်အတွင်းပြောဆိုခဲ့တယ်လို့ဝန်ကြီးဂျယ်ရမီဟန့်ကပြောပါတယ
် Well, I just talked to her about the importance of speaking out for due process and for justice but we should remember that
တရားဥပဒေနဲ့အညီလုံဆောင်ရေးနဲ့တရားမျှတမှုရှိရေးဖွင့်ထုတ်ပြောဆိုဖို့အရေးကြီးတယ်ဆိုတာသူ့ကိုကျွန်တော်ပြောခဲ့ပါတယ်။ဒါပေမဲ့ဒီနိုင်ငံမှာစစ်တပ်ကိုသူထိန်းချုပ်ထားတာမဟုတ်ဘူးဆိုတာကျွန်တော်တို့အမှတ်ရသင့်ပါတယ်။ကျွန်တော်တို့တွေ့ကြပေမဲ့ကျွန်တော်တို့နဲ့တွေ့ဖို့ပြင်ဆင်မထားဘူးဆိုပြီးတော့မဆုံးခဲ့ရတာကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ပါ။သူ့ကိုသာတွေ့ခဲ့ရရင်ကျွန်တော်ပြောမှာကဘ ဘယ်လိုတပ်ဖြတ်မှုမျိုးမဆိုကျူးလွန်သူတွေကိုအေးအေးယူဖို့တိတ်ကိုအရေးကြီးတယ်။တရားဥပဒေနဲ့အညီဖြစ်ရမယ်။ဒီလိုဖြစ်လာမလားဆိုတာကဘာကစောင့်ကြည့်နေတယ်ဆိုတာပါပဲ။ဒီလိုဖြစ်မလားဘူးဆိုရင်တော့ဥပဒေနဲ့အညီလှုပ်ဆောင်ခြင်းမရှိတဲ့အတွက်သူတာဝန်ခံရပါလိမ့်မယ်
။ဝန်ကြီးဟန်ကမြန်မာနိုင်ငံမှာတာဝန်ခံမှုနဲ့တရားဥပဒေနဲ့အညီလှုပ်ဆောင်ချက်ဖြစ်မလာဘူးဆိုရင် ICC ကိုလွှဲပြောင်းတာအပါအဝင်နီလန်အားလုံးကိုနိုင်ငံတကာအတိုင်းဝိုင်းနေနဲ့ရှာဖွေဖို့လိုအပ်ပါတယ်။ ICC ကိုလွှဲဖို့ကလူညိုရေးကောင်စီရဲ့ထောက်ခံမှုလိုပြီးဖြစ်ချင်မှဖြစ်လာမှာပါ။အဲဒီလိုဆိုရင်တခြားနီလန်တွေကိုလည်းကျွန်တော်တို့ရှာဖွေဖို့လိုပါတယ်လို့သူရဲ့ Twitter စာမျက်နှာမှာရေးထားပါတယ်။မြန်မာစစ်တပ်ဟာလူမျိုးတုံးတုတ်တင်ရှင်းလင်းဖို့ရွယ်ချက်နဲ့ရိုဟင်ဂျာတွေကိုအများအပြားတပ်ဖြတ်တာနဲ့လူစုလူဝေးနဲ့မရင်းကျင်တာတွေလုပ်ခဲ့တယ်လို့လူ့အခွင့်အရေးကောင်စီကဖော်ပြထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကပြီးခဲ့တဲ့လမှာပဲပြောထားပါတယ်။အဲဒီအတွက်တမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဗိုလ်ချုပ်ကြီး၅ဦးကိုနိုင်ငံတကာဥပဒေအရအရေးယူတဲ့လို့လည်းဆိုထားတာပါ။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာတိတ်ကိုအားကောင်းခိုင်မာလွန်းနေလို့ဝန်ကြီးဟန့်ကပြောပါတယ
်။ It does look highly possible that the Tapador the Burmese army committed some appalling atrocities.
မြန်မာစစ်တပ်ဟာတိတ်ကိုဆိုးရွားရက်စက်တဲ့ကျူးလွန်မှုတွေလုပ်ထားတဲ့ဆိုတာဖြစ်နိုင်ခြေသိမ့်များတဲ့ပုံရှိပါတယ်။ဒါကြောင့်လဲဘာဖြစ်ခဲ့တယ်ဆိုတာကိုကျွန်တော်တွေ့ရဖို့တခိုင်ပြည်နယ်ကိုကျွန်တော်ကိုယ်တိုင်သွားကျင်ခဲ့တာပါ။အခုလက်ရှိမဖြစ်မနေလောက်ရမှာကဆိုးရွားတဲ့လောက်ရကျူးလွန်သူတွေကိုတရားဥပဒေနဲ့အညီစစ်ဆေးစီရင်မှုဖြစ်ပါတယ်
။ရခိုင်ပြည်နယ်မှာလူများပြားကိုတပ်ဖြတ်တဲ့ဖြစ်ရပ်ကိုအသေးစိတ်စုံစမ်းသတင်းလိုက်တဲ့ Riders တရင်တော်နှစ်ယောက်ကိုဖမ်းဆီးထောင်ချခဲ့တဲ့ပေါ်သူ့အနေနဲ့အလွန်မင်းစိုးရိမ်နေလို့လဲဝန်ကြီးဟန့်ကပြောပါတယ
်။ This is something that has caused us enormous concern. The British embassy here attended most of the trial. We are supporters and believers in freedom of the press.
ဒီက British တာဝန်ဟာတရားစစ်ဆေးမှုအများစုကိုတက်ရောက်ခဲ့ပါတယ်။ကျွန်တော်တို့ဟာတကမ္ဘာလုံးမှာသတင်းလက်ခွင့်အတွက်ထောက်ခံသူတွေအဲ့ဒီပေါ်ယုံကြည်သူတွေဖြစ်ပါတယ်။ဒီအမှုမှာတရားဥပဒေနဲ့ညီလှုပ်ဆောင်တာမျိုးမရှိခဲ့ဘူးဆိုတော့ကျွန်တော်တို့ရဲ့စိုးရိမ်ချက်တွေကိုဒေါ်ဆန်းစုကြည်ကိုကျွန်တော်ပြောပါတယ်။သူကဒီပေါ်မှာသူဆန်းစစ်မယ်လို့ပြောပါတယ
်ဒီနေ့နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန့်ဟာဂျသာဗရီနေ့ရခိုင်ပြည်နယ်ကြီးစင်တွင်မွတ်စလင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရခိုင်ပြည်နယ်ကမွတ်စလင်တွေကိုဒီနေ့နိုင်ငံအပါအဝင်နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ဆိုပြီးမြန်မာနိုင်ငံတွင်မှာတော့အစိုးရကအဲ့ဒီအခေါ်အဝေါ်ကိုအတိမတ်မပြုသလိုလူလူကြားမှာလည်းအခြေအတင်အငင်းပွားစရာဖြစ်နေတာပါမြန်မာနိုင်ငံရဲ့အခြေအနေဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်မှုတစ်ခုဖြစ်နိုင်ပွဲရှိတယ်လို့လူမျိုးတုံးတုတ်တင်ရှင်းလင်းမှုဒါစီရေးဆံရကုလသမဂ္ဂထူကိုယ်စားလှယ်အာဒမဒီယန်ကဗိုလ်ဒူးနေမှာပြောထားပါတယ်ခင်ဗျာ
ဒါကတော့ဗြိတိန်နိုင်ငံသားကြီးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ကြောင်းကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်ခုဆက်လက်ပြီးတော့တင်ပြချင်တာကတော့တရုတ်မြန်မာနယ်စပ်ကအခြေအနေပါတရုတ်မြန်မာနယ်စပ်မူဆက်ခရိုင်ပန်ဆိုင်မြို့နယ်ထဲမှာစက်တင်ဘာလ19ရက်နေ့ကတရုတ်နိုင်ငံသားတချို့ဆက်ရန်တရားတွေနဲ့မြေတီတူဖော်ကွန်ကရစ်ချန်စီယူကာယနာတွေလှုပ်ဆောင်ခဲ့ပြီးတော့မြန်မာအာဏာပိုင်တွေဘက်ကနေပြီးတော့တရုတ်နိုင်ငံပြည်ပရေးရာတာဝန်ရှိသူတွေထံကိုကန့်ကွက်လွှာပေးပို့ခဲ့တာကြောင့်စက်တင်ဘာလ20ရက်မနေ့ပိုင်းမှာချန်စီယူကာယနာကိုရပ်ဆိုင်းလိုက်ပါတယ်ဒီကြောင်း VOE မြန်မာပိုင်းသတင်းတော့ကိုဇော်ထက်သတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ချန်စီယူကာယန်တဲ့နေရာကတရုတ်မြန်မာနှစ်နိုင်ငံသတ်မှတ်ထားတဲ့နေဆက်စီမင်းရဲ့အတွင်းဘက်ကိုမီတာ50လောက်ကျော်ပြီးဝင်ရောက်လာတာဖြစ်ပြီးတရုတ်ဘက်ခြမ်းနေဆက်တက်လျှောက်မှာငါးမွေးမြူတွေလုပ်ငန်းရှိပြီးမြန်မာဘက်အချမ်းမှာတော့စိုက်ပျိုးရေးလုပ်ငန်းတွေဒုက္ခသည်စခန်းတွေလည်းရှိပါတယ်မြန်မာဘက်ကအုတ်ချုပ်ရီတောင်ရှိသူတွေကကန့်ကွက်လိုက်ပြီးတရုတ်ဘက်ကချန်စီယူကာယန်နေရာကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်ဒီလိုချန်စီယူကာယန်နေရာနဲ့ပတ်သက်ပြီးအကြောင်းဆုံးကိုမသိရသေးဘူးလို့မိုးဆက်ခရိုင်ရဲ့အုတ်ချုပ်ရီမူဦးဆိုင်စူတန်ကအခုလိုပြောပါတယ
်ကျွန်တော်ခန့်မှန်းတာကတော့ဒီတကယ်အာဏာပိုင်ဖွဲ့ကတော့လုံးမယ်လို့တော့ယူဆပါကျွန်တော်ခတ်မှန်းတာပေါ့နော်ဒါတော့တိကျခြင်းမှတိကျပါပေါ့ဒီမျိုးချင်းမှုတော့ကျွန်တော်တို့တွားပြီးတော့မှဟိုအဲ့ဒါလေးကိုမြေပြင်အခြေအနေတွေခြေလေးကိုတွားပြီးပြန်ကြည့်ခိုင်းပါတယ်နောက်သက်ဆိုင်ရာ GPS ကိုဘာလို့လဲတကယ်ကြော်သလားနယ်နိမိတ်ကြော်သလားတိကျလေးကိုကျွန်တော်တို့ပြန်တိုင်းခိုင်းပြီးတော့မှဟုတ်ပါဖြစ်ပါတယ်ကျွန်တော်အနေနဲ့လည်းဟိုဘက်ကိုဒီဘက်ကြီးရတယ်ကန်ကွက်လွှာတွေပါပြီးပို့ထားတယ်အကုန်လုံးလောက်ထားတော့သူတို့ဘက်ကလည်းရက်တော့ရက်ဆိုင်သွားတာပေါ့နော်အကြောင်းရင်းကတော့အတိအကျတော့ကျွန်တော်တို့မသိနိုင်ဘူးကြာကျွန်တော်စီမှာလည်းအစီရင်ခံစာ report ကပြန်ရောက်မလာသေးလို့ပါကျွန်တော်အဲ့လောက်ပဲပြောလို့ရလို့ပါဗျာ
တန်ဆိုင်မျိုးနယ်ကစိုင်ကောင်းကြီးရွာမှာဒေသခံ900ကျော်ရှိပြီးအရင်ကလည်းမကြာခဏဆိုသလိုတရုတ်ဒေသခံတွေနဲ့နေဆက်မြေပိုင်ဆိုင်မှုပြဿနာတွေဖြစ်ပွားခဲ့ပူပါတယ်
ရုရှားနိုင်ငံမြန်မာနိုင်ငံရဲ့လူခွင့်မှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကျင်းလွန်ခွင့်ရနေတဲ့အချိန်တွေဒ
တယ်အောင်ပြီးစုမူရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂဆောင်ရွက်အဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာသွားရှင်တွေကရောဘလူးယူဆကြပါလဲဒီမိုကရေစီအကူးပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေတုံ့တက်မှုတွေကိုလာမယ့်စနေညပိုင်းတိုင်းလီလိုက်အစီအစဉ်နှွှန်းထုတ်တဲ့အချိန်မှာခေါ်ယူ လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ့်သတင်းတွေကိုကြည့်ကြပါရစေ
။စနေညတရက်ဒီလိုက်မှာပါဝင်ဆွေးနွေးလို့သူတွေအတန်လွှင့်ကြိမ်မတက်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့အသိပေးအပ်ပါရစေခင်ဗျာ။အခုတော့နိုင်ငံတကာသတင်းတွေဘက်ကိုလှည့်ပါမယ်။တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့တတိယကြိမ်တွေ့ဆုံမှုကနေနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုရှေ့ရှုတဲ့အပြုသဘောဆောင်တဲ့ခြေလှမ်းနေမြင်ရတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုဘလို့အောင်မြင်အောင်လုပ်ဆောင်မလဲဆိုတဲ့အသေးစိတ်လုပ်ငန်းစဉ်တွေကိုအခုချိန်ထိအသေးချာမသိရသေးတာကြောင့်အခြေအနေတွေကရှင်းရှင်းလင်းလင်းမရှိသေးဘူးလို့လည်းကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ဒီကြောင့် VOA သတင်းတောက်စတီမီလာဆိုးမျိုးတော်ကနေသတင်းပေးပို့ထားတာကိုကိုကျော်အောင်လင်းပြောပြပါလိမ့်မယ်ခင်ဗျာ
။တောင်နှင်းမြောက်ကိုရီးယားခေါင်းဆောင်နှုတ်ရဲ့တတိယအကြိမ်မြောက်ထိပ်သီးတွေ့ဆုံမှုမှာသဘောတူညီမှုတွေတန်းစီပြီးတော့ထွက်လာခဲ့ပါတယ်။ဒီသဘောတူညီမှုတွေကတော့ကိုရီးယားကျွမ်းဆွဲဟာနျူကလ িয়ার လက်နက်ချင်းချောက်မှုတွေနဲ့နျူကလ িয়ার လက်နက်တွေမရှိတဲ့နယ်မြေဖြစ်လာရေးကိုဥတီတဲ့သဘောတူညီချက်တွေပါပဲလို့ဆိုပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ရဲ့တတိယအကြိမ်မြောက်ထိပ်သီးတွေ့ဆုံမှုကိုမြောက်ကိုရီးယားရဲ့ပျုံယမ်းမြို့တော်မှာကျင်းပခဲ့တာပါ။ဒီတစ်ခေါက်တွေ့ဆုံမှုက၃ရက်ကြာပါလေ။မစ်ဆိုင်ဒုံးကျည်ထုတ်လုပ်မှုတွေမှာအဓိကကျတဲ့ဒုံးချမ်ရီမစ်ဆိုင်စက်ရုံကိုဖျက်သိမ်းမှုမြောက်ကိုရီးယားကဆုံးဖြတ်ထားပါလေ။ဒီဖျက်သိမ်းမှုမှာနိုင်ငံတကာကလေ့လာသူတွေကိုပါတယောက်ဆယ်မှာဖြစ်ပါလေ။အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကိုလည်းမြောက်ကိုရီးယားကိုနောက်တစ်ကြိမ်လာရောက်ရေးဖိတ်ခေါ်ဖို့ကိုလည်းမြောက်ကိုရီးယားဘက်ကစီစဉ်နေပါလေ။လာမယ့်ပတ်တွင်းနယူးယောက်မြို့မှာကျင်းပမယ့်ကုလသမဂ္ဂထွေထွေညီလာခံမှာမြောက်ကိုရီးယားနိုင်ငံသားဝင်ကြီးရီယုံဟိုးနဲ့ဝန်ကြီးပွန်ပီယိုတို့တွေ့ဆုံမှုရှိပြီးတော့အဲ့ဒီမှာမြောက်ကိုရီးယားကိုလာဖို့ဖိတ်ခေါ်ပါလိမ့်မယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့ရည်ရွယ်ချက်ကတော့မြောက်ကိုရီးယားနဲ့အမေရိကန်ကြားဆက်ဆံရေးကိုပြန်ပြီးတော့ကောင်းမွန်စေချင်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကိုရီးယားခေါင်းဆောင်နှုတ်ဦးတွေ့ဆုံမှုကနေကြီးမားတဲ့တိုးတက်မှုရခဲ့တယ်လို့ဆိုပါတယ်။ကိုရီးယားကျွန်းဆွယ်ပေါ်ကတန်း80သောပြည်သူတွေအတွက်ဇာတိမြေအစ်တစ်ခုပြန်ပြီးတော့မွေးဖွားလာအောင်အတူဖန်တီးကြဖို့တောင်နဲ့မြောက်ခေါင်းဆောင်နှုတ်ဦးကဆက်ပြီးတော့လှုပ်ဆောင်သွားချင်နေကြပါတယ်လို့သမ္မတမွန်ကပြောပါတယ
်ဘက်တူရဲ့ဆိုဟလကကြီ
းမြောက်ကိုရီးယားရဲ့ဘက်တူတောင်တန်းကနေတောင်ကိုရီးယားရဲ့ဟလာတောင်တန်းအထိဒီတောင်တန်းနှစ်ခုကြားတည်ရှိနေတယ်ကျွန်တော်တို့ရဲ့လှပတဲ့မြစ်တွေတောင်တွေနဲ့ကုန်းမြေတွေမှာနျူကလ িয়ার ထင်းရောက်မှုတွေနျူကလ িয়ার လက်နက်တွေကင်းစင်ပြီးငင်းညာတဲ့နေမြေဖြစ်အောင်လှုပ်ဆောင်ရင်းနဲ့ဒီငင်းညာမှုကိုအနာဂတ်မျိုးဆက်အထိလက်ဆင့်ကမ်းဖို့ကျွန်တော်တို့ကတိပြုခဲ့ရပါတယ
်သမ္မတမွန်ကကိုရီးယားကျွန်းဆွယ်ဆိုင်ရာကိစ္စမှာကောင်းကောင်းမွန်မွန်လှုပ်ဆောင်နိုင်ခဲ့တယ်ဆိုပေမဲ့လည်းနျူကလ িয়ার ဖြတ်သိမ်းရေးနဲ့ပတ်သက်လို့တော့လုံခြုံရေးအရခိုင်မာတဲ့လုပ်ငန်းစဉ်တွေကိုချမှတ်လုပ်ဆောင်ရေးကိုတော့သူမလုပ်နိုင်ခဲ့ဘူးလို့ Washington DC ခြေစိုက် Heritage Foundation က Bruce Clanger က VOA ကိုပြောပါတယ
် Pyongyang Bush is highly conditional
ပြောင်းရမ်းမှာလုပ်ခဲ့တဲ့တွေးဆုံဆွေးနွေးမှုကတော့အတော်ထူးခြားတဲ့အခြေအနေတစ်ရပ်ပါအမေရိကန်ကိုဘာလုပ်ပါဆိုတာမျိုးတော့ထုတ်မပြောပေမဲ့လုပ်တဲ့နေရာတွေကိုအရင်လုပ်ဖို့ပြောတဲ့သဘောပါအမေရိကန်နဲ့ဆက်ဆံရေးပိုကောင်းလာအောင်လုပ်ပြီးကမှနျူကလ িয়ার ဖြတ်သိမ်းရေးကိစ္စကိုလုံးမလို့လို့မလုပ်ဘူးလို့လို့နဲ့မြောက်ကိုရီးယားကမရေမရာလုပ်နေပါတယ
်။စင်ကာပူမှာသမ္မတထရမ့်နဲ့တွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲရဲ့ကြီးညာချက်အပေါ်မှာမြောက်ကိုရီးယားဘက်ကဘလို့တိုက်ရိုက်အဓိပ္ပာယ်ဖွင့်ဆိုရင်ကောင်းမလဲဆိုတာကိုစူးစမ်းနေတယ်လို့လဲ Bruce Clanger ကပြောပါတယ်။လိမ့်လာသုံးသက်သူတို့ကတော့မြောက်ကိုရီးယားဟာသူ့ရဲ့အရေးပါတဲ့နျူကလ িয়ার စက်ရုံတွေကိုမဖျက်ဆီးခင်အမေရိကန်စီကစစ်ပြေငြိမ်းချောင်းကြီးညာချက်ကိုလိုချင်နေတာလို့ခန့်မှန်းပါတယ်။ Yon Scientech တို့ရဲ့ပမောက္ခJohn Delery ကတော့စင်ကာပူမှာချမှတ်ခဲ့တဲ့လုပ်ငန်းစဉ်နဲ့မြောက်ကိုရီးယားအမေရိကန်ဆက်ဆံရေးကိုပြောင်းဖို့လိုအပ်နေတယ်လို့ယုံကြည်နေတဲ့သမ္မတ Trump ကဒီကိစ္စမှာအဓိကကြားတယ်လို့မြင်ပါတယ
် Donald Trump is the president is the one who I think has a commitment
Donald Trump ကသမ္မတပါချမှတ်ထားတဲ့လုပ်ငန်းမူပေါင်းအတိုင်းရှေ့ကိုဆက်ပြီးလုပ်ဆောင်သွားဖို့ဆုံးဖြတ်ထားတယ်လို့ကျွန်တော်ထင်ပါတယ်ဒါကိုလုံးကြားစုလုပ်ငန်းစဉ်အတိုင်းဆက်ပြီးဖြစ်အောင်ကျွန်တော်လုပ်ချင်တယ်ဆိုတာမျိုးသမ္မတ Trump ကပြောနိုင်ပါတယ်
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အခုချိန်ထိလှုပ်ဆောင်ပြချက်တွေကစစ်ပီးဆုံးချောင်းကြေညာရလောက်အောင်လှုပ်ထားနိုင်ခဲ့ပြီလားဆိုတာကတော့နိုင်ငံရေးအရအခုချိန်မှာမေးတဲ့နဲ့မေးခွန်းတစ်ခုပါပဲလို့လဲပမော့ခ်ဂျွန်ဒယ်လူရီကပြောပါတယ်
ကူကြောင်လွင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာတို့ရရှိမှာခင်ဗျာဗြိတိန်နိုင်ငံဥရောပကတမကနေနှုတ်ထွက်ရေးသဘောတူညီချက်ဒီအပါအဝင်အရေးကြီးတဲ့အချက်လက်တွေကိုဥရောပတမကခေါင်းဆောင်တွေဟာဩစတြီးယားနိုင်ငံစလတ်ဘတ်မြို့မှာအလို့သဘောဆွေးနွေးနေကြပါတယ်ဗြိတိန်နိုင်ငံမှာလူကြိုက်နည်းလာတဲ့ conservative အစိုးရနဲ့ညှိနှိုင်းနေရတာဖြစ်ပါတယ်ဒါအပြင်ဥရောပတမကအဖွဲ့ဝင်ဖြစ်တဲ့အိုင်ယာလန်နိုင်ငံနဲ့ဗြိတိန်နိုင်ငံရဲ့တတိယဒေသဖြစ်တဲ့မြောက်ပိုင်းအိုင်ယာလန်တို့ကြားအနာဂတ်နယ်နိမိတ်ကိစ္စကလည်းဖြေရှင်းမရသေးတဲ့ကိစ္စဖြစ်နေပါတယ် VOA သတင်းတောက်ဇလာတီကာဟော့သတင်းရဲ့သတင်းလွှာကိုဦးကျော်စန်းသားကတင်ပြပေးပါလိမ့်မယ်ခင
်ဗျပေါ်တူဂီမြောက်ပိုင်းဒေသဟာပေါ့လို့ခေါ်တဲ့ဝိုင်းဂျိုထွက်တဲ့ဒေသအဖြစ်ကြော်ကြပါတယ်ကုန်းမြင့်ဒေသ6ဆွေးရဲ့မြေစီတော်မှာတပြည့်စည်းထွက်မကောင်းလှပြီမဲ့နေအောင်ကြီးဝါတဲ့တောင်ဆောင်ကစစ်ပစ်တွေဟာအင်မတန်ချိုးပါတယ်ဝိုင်းတောင်သူလူစီယာနိုမော်ဒရီကာပြောတာကိုနားထောင်ကြည့်ပ
ါ Evon Prostaki Nestor Zia Port
wine is good because it's from here from this region
Port wine ဟာဒီဒေသကထွက်တာဖြစ်လို့သိကောင်းတာပါကျွန်တော်တို့ရဲ့ဒီနေရာကတောင်ပေါ်ဒေသဒါကြောင့်နည်းနည်းပဲထွက်ပါတယ်ဒါပေမဲ့ quality ကတော့ထူးထူးခြားခြားကိုကောင်းပါတယ
် Britain ဟာ Port wine ချိုးဒုတိယအများဆုံးတင်သွင်းနိုင်ငံဖြစ်ပါတယ် Britain EU ကထွက်ဖို့ရှိနေတဲ့အတွက်ကြောင့်နှစ်စဉ်ဒေါ်လာ58သန်းတန်ဖိုးရှိရဲ့ဒီ port တင်စင်းတဲ့စီးပွားရေးလုပ်ငန်းထိခိုက်နိုင်ပါတယ်။ဥရောပသမဂ္ဂဥပဒေက port wine, champagne, parmesan နဲ့ feta cheese လို့ခေါ်တဲ့ဒင်ငယ်တို့လိုဒေသကိုဆွဲပြီးမှတ်ထားတဲ့ကုန်စည်တွေရဲ့ဈေးနှုန်းကိုသူတို့အဖွဲ့အစည်းပြင်ပအတွက်မြင့်တင်ထားတာဖြစ်ပါတယ်။ဒါဟာဗြိတိန်နိုင်ငံဥရောပသမဂ္ဂခွဋ်ထွေးရေးအတွက်ညှိနှိုင်းရတာနှောင့်နှေးစေတဲ့ကိစ္စတရားဖြစ်နေပါတယ်။ Enrico Bernardino ဟာ London City တက္ကသိုလ်ကစီးပွားရေးပညာရှင်တူဖြစ်ပါတယ
် I don't think the Europeans will accept the EU
ရောပါစက်ကဖတ်တဲ့ဘင်ငယ်တွေဒါမှမဟုတ်ချမ်ပိန်တို့ဝိုင်တို့ကိုအကာအကွယ်မပေးထားဘူးဆိုရင်ဥရောပသမဂ္ဂနဲ့ဥရောပတိုက်သားတွေလက်ခံလိမ့်မယ်လို့မထင်ပါဘူးပြီးတော့ဒီကိစ္စတွေကိုခေါင်းဆောင်တွေသာမက28နိုင်ငံလုံးရဲ့ပါလီမန်တွေကလက်ခံအတည်ပြုရမှာဖြစ်ပါတယ်ဖီတာတို့ပမ်မန်ရှင်တို့လိုဒင်ငယ်တွေနဲ့ချမ်ပိန်တို့ဈေးနှုန်းတွေကိုအကာအကွယ်မပေးထားရင်ဂရိပါလီမန်အီတလီပါလီမန်ပြင်သစ်ပါလီမန်တို့ကဘယ်လက်ခံမှမလဲခက်ခဲပါတယ်အဲဒါကြောင့်ဒီကိစ္စအဆင်မပြေရင်ဗြိတိန်ခွဲထွက်ရေးကိစ္စအခက်ကြုံရပါလိမ့်မယ
်ဗြိတိန်ကတော့ဥရောပသမဂ္ဂထွက်ပြီးပိုဈေးပေါ်တဲ့ဝိုင်တွေကိုဩစတြေးလျနဲ့တောင်အာဖရိကတို့ကတင်သွင်းနိုင်ပါတယ်ဒါပေမဲ့နှစ်ဖက်ညီနှံ့ကြအောင်မှာဖြစ်ပါတယ်ဗြိတိန်နိုင်ငံကစူပါမားကတ်တစ်ခုဖြစ်တဲ့တက်ဆူဟာဆိုရင်လဲဂျာမနီပိုင်းအော်ဒီတို့လီဒါတို့နဲ့အပြိုင်ဈေးလျှော့ရောင်းတဲ့ဆိုင်တွေဖွင့်လှစ်ဖို့လုပ်နေပါတယ်။အဲဒီ Tesco ဈေးလျှော့ရောင်းတဲ့ဆိုင်တွေမှာဒေသထွက်အစားအစာတွေကိုအဓိကထားရောင်းချပြီး British Airlines Union Jack ကိုဆွဲပြီး Jack လို့သတ်မှတ်ပါလိမ့်မယ်။ British နိုင်ငံဝန်ကြီးချုပ် Theresa May ကတော့ဗြိတိန်ဟာဥရောပသမဂ္ဂဈေးဝယ်ထက်မှာကုန်စည်ကူးစမ်းရေးတစ်ခုထိအတွက်ပဲဆက်လက်နေမယ်ဆိုတဲ့သူ့ရဲ့နောက်ဆုံးအဆိုပြုချက်ကိုဥရောပသမဂ္ဂခေါင်းဆောင်တွေနဲ့ညှိနှိုင်းနေပါလေ
။ It's the only credible and negotiable plan on the table that delivers
ဒီစီစီဟာစိတ်ချရပြီးညှိနှိုင်းလို့ရနိုင်တဲ့တစ်ခုထိသောအစီအစဉ်မှာမြောက်ပိုင်းအာရလန်မှာတင်းကျပ်တဲ့နေကြမထရှိဘူး။ပြီးတော့ဗြိတိန်လူထုရဲ့ဆန္ဒမဲ့အတိုင်းလိုက်နာတာလည်းဖြစ်ပါတယ
်။ဒါပေမဲ့သူ့ရဲ့အစီအစဉ်ကိုဘယ်ပေါင်းလုံကဝေဖန်နေကြတာပါ။တစ်ဖက်ကလည်းဥရောပသမဂ္ဂနဲ့အဆက်ပြတ်လွန်းတယ်လို့ဆိုကြသလိုကြံတစ်ဖက်ကလည်းဥရောပသမဂ္ဂနဲ့ပြတ်ပြတ်သားသားလမ်းခွဲခြင်းမဟုတ်ဘူးလို့ဆိုကြပါတယ်။ဥရောပသမဂ္ဂတွေကဥရောပတိုက်သားတွေကလည်းထရီဇာမေးရဲ့အကြံစီဟာဥရောပသမဂ္ဂစီကအခွင့်အရေးတော့ဆက်ယူခြင်းနဲ့သမဂ္ဂအဖွဲ့ရဲ့တာဝန်ကိုတော့မယူခြင်းဘူးလို့ဝေဖန်နေကြကြပါမယ်ခင်ဗျာ
။ဦးကျော်စံသာဖြစ်ပါတယ်ခင်ဗျာ။ VOA American တန်ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကို9နာရီအထိဆက်လက်ပြီးတော့အတန်လှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ VOE ကိုဝေဖန်အကြံပြုလို့ရဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6:00ဝယ်ရှိပါပြီ။ VOA ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့မီတာလိုင်းနေပြင်လိုင်းလက်မီတာ190 kHz 1509ဝါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာမနေ့ကအင်္ဂလိပ်စာတင်ကန်းစာအပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
အဲဒီလိုကြည့်ရတူတွေကလည်းအဲ့လိုစီးမှုတွေကိုကျွန်တော်လက်သက်သန်းသူ့ဦးဒီပဲနဲ့ထီထီရောက်ပေါ့တကန်းစာလည်းဆောင်ပြီးရှိမှသွားပြပြီးတော့ထီထီရောက်နဲ့
ဒါကတော့ကျမ်းမာရေးကဏ္ဍမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်။အခုရေဆုံးတော့မနေ့ကအင်္ဂလိပ်စာတင်ကန်းစာကိုလေ့လာကြအောင်ပါ။အမေရိကန်ဣဒီယန်အသုံးနှုန်းအင်္ဂလိပ်စာတင်ကန်းစာတွေကိုဒေါ်လာလတ်တန်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ
်။ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Tip of the Iceberg
ဖြစ်ပါတယ်။ဆာလုံပေါင်းကTIP tip ga tapia OF of ga ye THE the ICE BERG iceberg ga pin le pin ma myo ni de ye ga dong ni so lo zakwai thong ye dai yai de we ga pin le pin ma myo ni de ye ga dong ye tapia bo ga ba ye a bai data pin le pin dui ma myo ni de ye ga dong ni dui ha pin le ku tin mo dui dwe an de ye ba ga ba jo academy su ya yau shin phit de Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ဟန်သင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုရုပ်ရှင်ကားကိုရှင်းပြကြမှာပါ။အဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲ။ရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်။ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိသေး။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုညထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအီယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမည်သဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Hope တဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
။ The issue of the minister's corruption is just the tip of the iceberg.Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမည်သဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါလေ။ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနေ့ကအင်္ဂလိပ်စာတင်ကန်းစာအစီအစဉ်နားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်စီဂျူယောဂာနဲ့ပတ်သက်ပြီးတော့တည်ဆုံးရမှုကာကွယ်ရေးအပိုင်းသုံးကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာစီဂျိုနဲ့ပတ်သက်တဲ့ယောဂါတွေဖြစ်နှုံးပြေနှုံးများနေရတဲ့အကြောင်းရင်းတွေမှာကျွမ်းကျင်သူတွေနဲ့မပြဘဲဆေးမီးတို့ကြိတ်တောက်ပြီးတော့နောက်ကျမှဆေးရုံရောက်လာတာလဲပါတယ်လို့စီဂျိုအထူးကူတွေကသတိပေးနေကြပါတယ်။ကျွမ်းကျင်သူဆရာဝန်နဲ့ပြပြီးတော့ထိထိရောရောကုလားအပြင်လူနာတွေလူနာမိသားစုတွေအနေနဲ့နောက်ထပ်ဘာတွေလုပ်ဖို့တည်ထားဖို့လိုပါတယ်လဲဒီအကြောင်းကိုမြန်မာနိုင်ငံစီဂျိုသွေးဂျိုယောဂအသင်းဥက္ကဋ္ဌစီဂျိုအထူးကူဆရာဝန်ကြီးဂုံတူးဆောင်ပမောက္ခဒေါက်တာတင့်ဆွေလက်ကိုခုဝင်းမင်းကမေးမြန်းတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
ဟုတ်ကဲ့ဒီလိုသွေးကြိုထုတ်ကူဆရာဝန်ကြီးဂုံလူဆောင်ပမခဒေါက်တာဦးတင်ဆက်လက်ခင်ဗျာကျွန်တော်တို့ဒီဆီးကြိုယောဂါကြောင့်မြန်မာနိုင်ငံမှာသိဆင်းမှုများနေရတဲ့ကိစ္စအတွက်ကျွန်တော်တို့ဆွေးနွေးတဲ့အခါမှာပြီးခဲ့တဲ့အပတ်တည်းကတော့ဒီဖြစ်နှုန်းနောက်တစ်ခါကျတော့ဒီသိဆင်းမှုလျှော့ချရေးအတွက်ကာကွယ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်ဆရာကြီးဒီတစ်ခေါက်တော့ဒီလူနာဘက်ကလှုပ်ဆောင်တဲ့တည်တည်တိတိတဲ့အရေးကြီးတဲ့အချက်လက်တွေနဲ့နောက်ဆုံးဒီအဓိကသိဆုံးနေရတဲ့အခြေအနေတွေကိုဒီနောက်ဆက်တဲ့ယောဂါလေးနဲ့ပါနော်တွဲပြီးတော့ရှင်းပြမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဒီလူနာဘက်ကအဓိကအရေးကြီးတဲ့အချက်တွေနောက်ထပ်သိဖို့ဆိုရင်ဘာတွေရှိအောင်လဲဆရာ
ကြီးလူနာတွေမကြောက်ဘူးလူနာရဲ့ဆွေးနွေးတာကြီးနေရဆရာအိမ်မှာလူနာတယောက်ရှိတယ်ဆိုရင်အဲ့ဒါကမျိုးလိုက်တဲ့ယောဂါတို့ပြီးသားပြီးရင်ကျန်တဲ့မိသားစုမှာလည်းဒီကြီးကိုဖြစ်နိုင်ရဲ့အသက်အရွယ်မှာရှိမရှိဘူးအများအားပေါ်ထုတ်ပြောဖို့စတဲ့စတဲ့ဒီလိုမျိုးစီယူရှိတဲ့ဒီရတဲ့စီယူရှိပြီလို့ပြောတဲ့ချိန်မှာစီးမီတူမျိုးလက်တယ်မဆန်းနေနဲ့ဟိုကျွန်တော်ရှိမှာပြဿနာပဲရွက်ကောင်းတယ်နော်ဘာအစီအကောင်းတယ်ဘာလို့ဆိုကြတော့ဘာကျေပဲကောင်းတယ်လို့ခွေးရသည်အသီးကြီးကကောင်းတယ်သာဒီရတာတွေပဲနော်ကျွန်တော်မောကတိကြီးကောင်းတယ်အဲ့လိုပဲအဲ့ဒါမျိုးချိန်တော့ခွေးတွေကထီရောက်မှုအဲ့ရတယ်တော့ကျွန်တော်ရှိရတဲ့ချိန်ကတော့လုံကျုံနေယောဂါတွေဖြစ်နေတဲ့ဒီကြီးရောရတယ်အဲ့တော့စီယူရှိတဲ့ဒီရလည်းအဲ့လိုဆွေးနွေးကြတယ်ကျွန်တော်လက်သက်ဆိုင်သူတွေပဲနဲ့ထိထိရောက်ပေါ့တကြားနာလို့ဆောင်နေရှိမှာသွားပြပြီးတော့ထိထိရောက်နဲ့မှန်မှန်တကယ်ဘုရားမှခံလို့တူတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရော
အဲပြီးရခါကျတော့လေစီဝါများကိုရေရှည်ဆွဲတောက်ပြီးအများအမှန်မှန်ဆွဲတောက်မှဖြစ်တဲ့ကြောင့်ဘုရားတောက်နှလားတောက်မစီရပြလို့မရအောင်အများအမှန်မှန်တောက်ပြီးလို့တူတယ်ပေါ့အဲ့ဒါပြီးရခါကျစီတောက်နေရမျိုးမရအောင်ဘုရားကျေတဲ့ကျမ်းစာကြီးကိုမြေတိုင်းနေမှုဆိုရင်ကျွန်တော်ကြရတဲ့ဒီရည်ရည်များစားတဲ့ကိစ္စကျွန်တော်ထမင်းကြီးလျှော့စားတဲ့ကိစ္စအစီအစီလျှော့စားတဲ့ကိစ္စနောက်ပြီးကကြအငန်းကြီးလျှော့စားတဲ့ကိစ္စအဒီပြတီးပြီးတော့လိုက်နာဖို့ဆိုတဲ့ကိုလက်လက်ညာလျှော့ဒီတနေ့ကိုလည်းဒီနေ့30အတူတူပဲစီရီတောက်ချင်းရက်တောက်ချင်းတွေကိုကျွန်တော်ရှောင်ကျင်မှုတွေနဲ့ဖြစ်တဲ့ပြည်ရပေါ့အဓိကတော့တက္ကနာလည်းဆံဝင်နေနဲ့မမှန်ကန်တဲ့ချက်တွေမျိုးပေါ့ပြတာပြီးတော့ကုသမှုခံယူနေရတော့ဒီယောဂဖြစ်တော်များလေကျွန်တော်ယောဂရဲ့နောက်ဆက်တဲ့ယောဂဖြစ်ပေါ်မှုနေမယ်အဲနောက်ဆက်တဲ့ယောဂကြောင့်ဒီမှုမှုကြီးနေမယ်တိကျကြီးနေမယ
်ဟုတ်ကဲ့ဆရာတကယ်လို့ဒီကာကွယ်တဲ့ဂျာတဲ့ကကုသတဲ့ဂျာတဲ့ကတံမကောင်းလို့ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှင်လည်းမကာကွယ်မိခဲ့လို့ပေါ့နောက်ဆက်တဲ့ယောဂတွေဖြစ်လာပြီဆိုရင်ရောဆရာကြီးဒီတိဆုံးမှုအဆင့်မရောက်အောင်ကာကွယ်နေတဲ့အနေထားရှိသေးလား
ကျွန်တော်ကအဲ့လိုပေါ့စီယူယောဂရှိတယ်ဒါပေမဲ့စတိတဲ့ချိန်ကျဒီယောဂကြီးရှိနေပြီပေါ့အဲ့ဒီဒီစီဗီယာကူပြီးတော့နောက်ဆက်တဲ့ယောဂတွေရရင်ပြောအချိန်မတိုင်ဆိုတဲ့ဒီလိုမျိုးပြီးမချွတ်တဲ့ပေါ့။နောက်ပြီးလူစုမျိုးဖြစ်ချင်းမှာမျက်စိကြော်တဲ့ခြေတော်ကိုကျင်းတာတွေလက်ကဆိုလို့ရတယ်။အဲ့တော့ partial prevention လို့ခေါ်တာပေါ့။အဲ့ဒီ partial prevention လို့ပြောတော့စီယူဖြစ်တဲ့သူတွေကစီယူတစ်ခုတည်းမဟုတ်ပဲနဲ့စီယူသူတွေကကာကွယ်နေဆိုတော့ပြည့်မျက်စိနှလုံးကြောက်ကတ်တွေကိုယောဂဖြစ်မှုရှိကိုစောကြည့်တဲ့တူတူပြီးတော့ပုံမှန်ပေါ်ထုတ်စစ်ဆေးနေလို့။အဲရှိပြီဆိုရင်လည်းအဲ့ဒါကိုဆရာဝန်ကြီးနဲ့ဒီချပီးရပြတာပြီးတော့ဒါခံယူလို့နဲ့ဆရာပြဟိုမျိုးစုံစုံနဲ့တာဝန်ပြီးတင်းတင်းတော့တယ်ကျွန်တော်တွေ့နေတာတော့နော်များသဖြင့်တော့ဒီရအမှုစည်းကောင်းမှုဆိုပြီးတော့အားလို့ရေလေးပြုတ်သွားလိုက်ပါတော့လိုက်နဲ့အဲ့လိုနဲ့လည်းလုံမချင်မချင်ရောက်တာကြီးပဲဖြစ်အဲ့တော့နောက်ဆက်တဲ့ယောဂါကြီးဖြည့်ခဲ့လို့ရှင်နဲ့သိတယ်မကြနဲ့ပမှန်တော့ငါကုကြလို့ရှင်ရင်အများကြီးကောက်ွက်နိုင်တယ်လို့အလူများရင်ကျွန်တော်ပြောနေတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဆရာတို့ဒီတွေ့ရှိထားတဲ့အထောက်အထားတွေကဒီစီဂျိုရဲ့နောက်ဆက်တွဲတွေကြောင့်သိဆုံးရတဲ့ထဲမှာဘလို့အနေထားရရှိလဲဆရာဒီနှလုံးကြောင့်ဖြစ်တာကများလားကြောက်ကကြောင့်ဖြစ်တာကများလားဘလို့အနေထားမျိုးတွေတွေ့ရလဲဆရာ
ကဘာမှာတကတော့စီယူတူယူယောဂဖြစ်ပြီးဆိုသူတို့ကအဲ50ရာစု60ရာခိုင်နည်းကနှလုံးသွေးကြောချင်းယောဂများပြီးကြတယ်နှလုံးသွေးကြောချင်းယောဂတွေဖြစ်ကြတယ်ဆိုတော့နှလုံးသွေးကြောချင်းယောဂတွေအများကြီးပြောတယ်ပေါ့ဒါကလက်ပိုင်းနိုင်ငံတွေမှာတော့မှန်တယ်ကျွန်တော်တို့အရှိတိုင်းနိုင်ငံကျတော့အဲ့ဒီစီယူအကြောင်းဖြစ်တဲ့နှလုံးသွေးကြောချင်းနဲ့ယောဂတွေပြင်ကြောက်ကယောဂနဲ့ဖြစ်ပေါ်နေတာပုံများတယ်အဲ့တော့ကျွန်တော်စစ်ထူမှုမှာကောက်ထားတဲ့စာရေးရခြင်းစီလီပီလီယောဂဒီနာအရောက်တရားလာရင်အဲ့ဒီဒီဒီမှာ28တက်တက်မှာနှစ်ရံရင်ကကျောက်ကယောဂဖြစ်နေတယ်။အဲ့ဒါနဲ့အလားတူပဲ28နှစ်တက်နှစ်ရံရင်ကကနှလုံးယောဂလည်းဖြစ်နေတယ်။နှလုံးသွေးကြောချင်းနေယောဂပေါ့။အဲ့တော့နှလုံးယောဂပဲဖြစ်မယ်စစ်ထတာဖြစ်နေဖြစ်မယ်ပေါ့။ဆိုတော့ဒီနှလုံးယောဂကြီးပဲနဲ့အနောက်နိုင်ငံလိုနှလုံးယောဂကြီးပဲကျွန်တော်ကဥစားပြမလို့မရဘူး။ကျောက်ကယောဂကိုလည်းကျွန်တော်ဥစားပြရမယ်။ရှားပြီးလို့မယ်ကုသဖို့လို့မယ်။နောက်အဲ့ဒါတဲ့ပုံများတဲ့32ရာခိုင်နှုန်းတော့ကတော့အာရုံကြောယောဂါတွေကျွန်တော်ကြည့်လို့ထိမှန်မသိဘူးထုံတိုင်းနေတယ်။နောက်ချင်းကြီးကြီးရဲ့အနာရီဖြစ်တယ်ကျွန်တော်တို့ပြတော့အာရုံကြောယောဂါတွေဖြစ်တယ်။အဲပြီးတဲ့အခါကျတော့24ရာခိုင်နှုန်းတော့ကပါပြတယ်ဆိုမျက်စိမြင်တော့ခိုင်နေတယ်ဒီမြင်လာပြီ ကျန်းမာရေးဖြစ်နေဆိုတော့ကျွန်တော်ဉာဏ်ကရှိနေတဲ့လက်တွေ့အခြေအနေပေါ့အဲအဲ့ဒါပြီးတော့ data တကူက16ရာခိုင်နှုန်းတော့တင်တဲ့ data 2ခြေတော်ကအနာလေးဖြစ်ခြင်းအနာလေးပုံခြင်းနဲ့ခြေတော်ဒီအဲ့ဒါကိုကျွန်တော်ကြီးဆိုင်ဖို့လုပ်မယ်အဲ့တော့အဓိကတော့ကျွန်တော်က disability ပေါ့လူစင်မှုဖြစ်ခြင်းပေါ့မျက်စိကန်းသွားလို့ခြေတော်ပြတ်သွားလို့အဲ့ဒါမျိုးဖြစ်တာမျိုးတွေလူစင်မှုရုပ်ဖြစ်အောင်နောက်က premature death ပေါ့ဒီကြောင့်မဲ့အရင်တိုင်းမှာဆော်ဒီဆုံးကြီးနေမှုဖြစ်အောင်ဖြစ်ပြီးတော့ကာကွယ်ကူတာကိုလုပ်ရဲပေါ့
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိရမလားဆရာ
ကျွန်တော်ပြောချင်တဲ့နောက်ဆုံးတစ်ချက်ရှိတယ်လူတွေအထင်မှားနေတဲ့ကြည့်ကြည့်ပြောရောဂါနဲ့ဆိုတော့ကူးစက်မှုတွေရောဂါနဲ့ပတ်သက်ပြီးအထင်မှားနေ misconception တွေရှိတယ်။နောက်ပတ်တရမျိုးရိုးရှိမှဒီရောဂါကြီးဖြစ်တယ်လို့သူတွေကထင်တယ်။အဲ့တော့မျိုးရိုးရှိတဲ့သူတွေကပုံပြီးတော့ဖြစ်တယ်။သူတို့တော့ညာမျိုးမရှိဘဲနဲ့ဒီရောဂါကြီးကိုဖြစ်ကြတယ်။ဒါကြောင့်လဲဆိုတော့ဒီ unhealthy environment မှာပေါ့နေကြရတဲ့တော့ကြောင့်ဒီဘက်ကဒီဟာတွေကအရင်ကအတိတ်ရောက်ကြည့်တဲ့ဒီဒီမှာဖြစ်တာသွားလို့ထင်တယ်။ဒါပေမဲ့အခုကြည့်ရသေးတဲ့ရောဂါကို clinic နေတွေမှာပေါ့ဆိုတော့ဆက်ရောက်တဲ့ဒီအစလင်းနဲ့ဆံတဲ့ဒီမှာဒီကိုကျွန်တော်လက်ခံပြီးကုသခလေးလေးပြန်လိုက်တော့ပြရတယ်။အဲ့တော့အသက်ရမီလီဒီယောကဖြစ်နိုင်တယ်လို့နော်။ဆိုပြီးတော့ဒါနဲ့ middle age ပေါ့အသက်30 40 40အထက်ဟိုဖြစ်နေတယ်သူကညာညာကလေးရွယ်တွေအထိကိုဖြစ်နိုင်တယ်လို့နောက်တစ်ခါ45နှစ်ကျော်တိုင်းဒီတိုင်းဒီကြည့်ကြည့်ယောကဖြစ်နိုင်တယ်။အဲ့ကြောင့်ကြည့်ကြည့်ယောကနဲ့ဆိုတော့ပြောနောက်ဆက်တဲ့ဖြစ်တဲ့နှုန်းယောကတွေကြောက်ယောကတွေဒီဖြတ်တာဒီဒီတိုင်းမှာဖြစ်နိုင်တဲ့ကဲဒီတိုင်းရဲ့အရေးကြီးတဲ့အကောင်တတ်ကြည့်ကြဖို့ဒီတိုင်းမှာအင်ဂျီပါလေဒီတိုင်းရဲ့အရေးကြီးတာဖြစ်ပါလေလို့ဒီနေ့လို့ဆိုပြီးတော့ပြတိပေးလိုပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အပတ်စဉ်ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုအလှည့်ပေးအောင်ပါ BNI အဖွဲ့ဝင်နေကြဒေတာသတင်းတောက်တီကစုစည်းတင်ပြထားတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါစီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်ကျူကုတ်ပေါင်ဆိုင်ဒေသမှာမြန်မာနိုင်ငံဘက်အချမ်းတွင်တရုတ်နိုင်ငံဘက်ကအာဏာပိုင်တွေကကွန်ကရစ်တိုင်းတွေတည်ဆောက်နေပါတယ်။ထိုင်းမြန်မာနယ်စပ်ကမေလဦးဒုက္ခသည်စခန်းမှာရေကြီးမြေပြိုမှုကြောင့်လူသေဆုံးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ငင်းတိုင်းလုပ်ငန်းစဉ်မှာတိုင်းနာအဖွဲ့တွေအလုံးပါဝင်လာနိုင်ဖို့ NCAS EAO ကစူးပမ်းသွားမယ့်အကြောင်းတွေကိုစားသတ်ရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်ကျူကုတ်ပန်ဆိုင်ဒေသအတွင်းမြန်မာနိုင်ငံဘက်ချမ်းပိုင်နဲ့အတွင်းမှာတရုတ်နိုင်ငံဘက်ကအာဏာပိုင်တွေကမြေတူးဖော်ဆက်နဲ့လာရောက်တူးဖော်ပြီးတန်တိုင်ကွန်ကရစ်တိုင်းတွေအခိုင်အမာလာရောက်တိစောက်နေတယ်လို့ဒေသခံတွေကပြောပါတယ်စတေမာလာ၁၉ရက်နေ့နံနက်ပိုင်းကမြန်မာပိုင်နဲ့အတွင်းရှိလက်မကြီးပေါ်မှာတရုတ်ဘက်ကျန်းကမီတာ50ခန့်ကျူးကျော်လာပြီးမြေများတူးဖော်ကဆောက်လုပ်ရေးလုပ်ငန်းများလှုပ်ဆောင်နေတယ်လို့ဖိုင်ကွန်ကျေးရွာသားတွေကပြောပါတယ်။ပန်ဆိုင်ဒေတာအုပ်ချုပ်ရေးမှူးဖိုင်ကွန်ကျေးရွာအုပ်ချုပ်ရေးမှူးနဲ့တပ်ဆိုင်ရာအာဏာပိုင်တွေလာရောက်တားမြစ်လို့လုပ်ငန်းတွေခေတ္တရပ်ဆိုင်းထားရပါတယ်။အဆိုပါနေရာဟာ1993ခုနှစ်ကတရုတ်မြန်မာနိုင်ငံသဘောတူညီချက်နဲ့တည်ဆောက်ထားတဲ့နေချာမှတ်တိုင်ကနေမြန်မာနိုင်ငံဖက်ချန်အတွင်းကိုကျူးကျော်လာတာဖြစ်တယ်လို့ဒေတာခန်တွေကပြောပါတယ်။
ထိုင်းမြန်မာနယ်စပ်မဲအောင်ဆောင်ခရိုင်မှာရှိတဲ့မဲလဦးကရင်ဒုက္ခသည်စခန်းမှာမိုးတဲတဲ့စွာရွာသွန်းရေကြီးမြေပြိုမှုမှာကလေးငယ်သူတေဆုံရုပ်လောင်ရရှိခဲ့ပြီးကျန်တဲ့ခုနှစ်ဦးကတော့ရှားဖွေမသိရသေးဘူးလို့ကရင်ဒုက္ခသည်များကော်မတီဥက္ကဋ္ဌဆော့ရောဘတ်ထွေးကပြောပါတယ်။စက်တင်ဘာလ16ရက်ညနေပိုင်းကမြေပြိုမှုကြောင့်လူ12ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အင်ချေစာသင်ကျောင်းပါရာရေးစာအုပ်တွေပြောကြားပြသသွားတယ်လို့လည်းသူကဆိုပါတယ်။မဲလဦးစခန်းရေးဘေးတိကိုက်မှုကတော့စခန်းတာဝန်ရှိသူတွေ NGO ကယ်ဆယ်ရေးထောက်ပံ့ရေးဖွဲ့စည်းတွေဒေသခံထိုင်းအာဏာပိုင်တွေကလည်းတွားရောက်ကြည့်ရှုခဲ့ပါတယ
် MCA အပြစ်ရလက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်မှာစစ်ပေးတိမ်းရှောင်နေသူချင်းပြည်နယ်ပလက်ဝမြို့နယ်ကရွာသား300လောက်ရှိပြီးအခြေအနေအေးချမ်းလာပြီဖြစ်တဲ့အတွက်နေရပြန်ဖို့အိန္ဒိယအစိုးရကတိုက်တွန်းလိုက်ပါတယ်ဒုက္ခတွေတွေကတော့မတည်ငြိမ်သေးတဲ့အနေနဲ့အခြေအနေကြောင့်နေရမပြောင်းချင်ဘူးလို့ပြောဆိုနေကြပါတယ် မီဇိုရမ်ပြည်နယ်မှာမိခိုနေတဲ့ဒုက္ခတွေတွေအတွက်စာဝတ်နေရေးအခက်အခဲရှိနေပြီးနေရရင်ပြန်ဖို့ခက်ခဲနေသေးတယ်လို့လဲဆလိုက်ရောပါကပြောပါတယ်။ 2019ခုနှစ်နိုဝင်ဘာလတုန်းကပလဲဝမြို့နယ်အတွင်းမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မီဇိုရမ်ပြည်နယ်ဘက်ကစစ်ပေးတိတ်ရှောင်လာခဲ့ကြပါတယ်။
ပလဲဝမြို့နယ်ထဲမှာလည်းစစ်ပေးရှောင်400လောက်ရှိနေပြီးအရေးပေါ်စားနပ်ရိက်ခအကူအညီလိုအပ်နေပါတယ်။ကရင်ပြည်နယ်ကအန်ယူထိန်းချုပ်နယ်မြေဖာပွန်ဒေသမှာကလင်းငယ်အယောက်300ဝန်းကျင်ဝတ်သက်ယောဂါကုသခံရပြီးကုသဖို့ဆေးဝါးလိုအပ်နေတယ်လို့အစာအာဟာရမြင့်တင်ရေးအတွက်ငွေကြေးမလုံလောက်မှုတွေနဲ့ကြုံတွေ့နေရပါတယ်။အခုချိန်မှာကျေးရွာစနေရွာအထိယောဂါကုသလာပြီးအဲ့ဒီယောဂါကြောင့်အသက်သေဆုံး
ဒီနေ့ဆက်ရေးဌာနကီတီအက်ရှိပလူနဲ့နယ်လှည့်ကြောပေါ်အကြမ်းမှာရေလုံသားဖွဲ့တို့ကလက်ရှိကွင်းစင်ကုသပေးနေပါတယ်။အဲ့ဒီဒေသဟာဝတ်သက်ယောဂာနဲ့ပတ်သက်လို့အခုနှစ်မှာတော့ဖြစ်ပွားမှုအများဆုံးလည်းဖြစ်ပါတယ်။လေအေကပေါင်းဆောင်တဲ့ချီပီစစ်တပ်ကတင်းစီထားတဲ့လယ်မြေတွေကိုမူလပိုင်ရှင်တွေကိုပြန်ပေးဖို့ရခိုင်ပြည်နယ်ကြောက်တော်မြို့မှာ လေသမားနေရာခန့်ကစတေမာလာ16ရက်နေ့ကစနပြတောင်းဆိုခဲ့ကြပါတယ်။ကြောက်တော်မြို့နယ်တောင်းတောင်ရိုးလမ်းမတော်ညောင်ပင်လနဲ့ပိန်နေချောင်းစတဲ့ကျေးရွာတွေကလေသမားတရားကျော်ပိုင်ဆိုင်တဲ့လယ်မြေဧကပေါင်း1000ကျော်ကိုထောင်900ကိုစေခွနဲ့နောက်ပိုင်းမှာစကခါကိုတက်မှတ်အပါအဝင်အမှတ်3000က3000လေး3000ချောက်တည်ရင်တွေကတင်းယူခဲ့တာဖြစ်တယ်လို့လေသမားတွေကပြောပါတယ်။ အဲ့ဒီလယ်မြေတွေဟာရော့ကျေးပေးပြရဖြစ်တဲ့အတွက်ပြန်ပေးဖို့အစီအစဉ်မရှိဘူးလို့ကကွယ်ရေးဝန်ကြီးဌာနဒုဝန်ကြီးဗိုလ်ချုပ်မြင့်နွယ်ကမကြာသေးမီကအမျိုးသားလွှတ်တော်မှပြောဆိုခဲ့ပါတယ်။ဒုဝန်ကြီးဗိုလ်ချုပ်မြင့်နွယ်ရဲ့ဖြေကြားချက်ဟာမြေပြင်အခြေအနေနဲ့ကွဲလွဲနေပြီးတင်းစင်းထားတဲ့လယ်မြေတွေကိုအရင်ကလယ်သမားတွေကိုတီးစားလုပ်ပိုင်ခွင့်ပေးထားပေမဲ့အခုခါမှာတော့စစ်တ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလက်ရှိသွားနေတဲ့ငင်းသိန်းလုပ်ငန်းစဉ်မှာအလုံးပါဝင်လာနိုင်ဖို့တနိုင်ငံလုံးအဖြစ်ခက်ရဲ့စေရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့၁၀ဖွဲ့ NCAS EAO ကဆုံးဖြတ်ချက်ချထားပါတယ်။လက်ရှိတိုင်းသာလက်နက်ကင်တပ်ဖွဲ့တွေမှာအပြစ်မရရသေးတဲ့ UNFC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ FPNCC အုပ်စုတွေရှိနေပါတယ်။ဒီအုပ်စုတွေကိုဘလို့သဘောတူညီချက်တွေနဲ့အကောင့်ထဲပေါ်သွားမှာပါလဲ။နမ်ဖုံကလည်းစူးစီးတင်ဆက်ပေးထားပါတယ်။
တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့27ဖွဲ့ရှိတဲ့နေရာမှာ10ဖွဲ့ကအပြစ်ရထားပေမဲ့ကျန်17ဖွဲ့ကအပြစ်ရလက်မှတ်ရေးထိုးထားတာမရှိသေးပါဘူး။သူတို့တွေပါဝင်လာနိုင်အောင်အပြစ်ရတပ်ဖွဲ့တွေရဲ့ NCAS EAO ရဲ့ထိပ်သီးညီလာခံတတိယအကြိမ်မှာချမှတ်ထားတာတွေရှိတယ်လို့ပြောရေးဆိုခွင့်ရှိသူဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ခေါင်းဆောင်ပိုင်းဖြစ်သူပတူစောကွယ်ထူးရင်းကပြောပါရယ်
။ကျွန်တော်တို့ဒီတနင်္ဂနွေပြစ်ခတ်တဲ့ခမှုရဆဲသဘောတူစာချုပ်ထဲမှာလက်မမရေးထိုးထားသေးတဲ့အဖွဲ့တွေလည်းဒီငင်းချိုင်းလုံအစီမှာပါလာနိုင်ဖို့အတွက်ကျွန်တော်တို့ဖယ်လို့ဆောင်ရွက်သွားမလဲဆိုတဲ့လုံငန်းအစီအစဉ်ချတာပါပဲဒီနေရာမှာကျွန်တော်တို့ရဲ့တိုင်းရင်းသားတွေပူးပေါင်းဆောင်ရွက်မှုကဒီငင်းချိုင်းလုံငန်းစဉ်အပေါ်မှာအခြေခံပြီးလုပ်အောင်မှာဖြစ်တဲ့အတွက်ကြောင့်သူတို့တို့လည်းဆက်သွယ်ပူးပေါင်းဆောင်ရွက်မှုကိုဆောင်ရွက်တော့ဖို့ကျွန်တော်ဆုံးဖြတ်ပါတယ်
အပြစ်မရသေးတဲ့ UNFC ကိုတော်လကောင်တိုက်ပွဲဝင်နေတဲ့ FPNCC အဖွဲ့ဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကိုတော်လကောင်တွားရောက်တွေ့ဆုံဖို့ KNU ကောင်းဆောင်ဗိုလ်ချုပ်ကြီးမူသူစေဖို့ကိုရိုင်းဦးဆောင်ဖို့စက်တင်ဘာလ၈ရက်ကနေ၁၇ရက်နေ့အထိချင်းမိုင်မြို့မှာကျင်းပတဲ့ NCAS EAO ကဆုံးဖြတ်ထားပါတယ်အမြန်ဆုံးလက်တွေ့အကောင့်ထဲပေါ်နိုင်အောင်မှန်ကြရညီလာခံတို့လိုတိုင်းနာလက်နက်ကင်တပ်ဖွဲ့အလုံးပါဝင်တဲ့ညီလာခံကြီးအမြန်ဆုံးခေါ်ယူဖို့လည်းရှိတယ်လို့ NCAS EAO ရဲ့ပြောရေးဆိုခွင့်ရှိသူချီအမျိုးနာတပ်ဦး CNF ဥက္ကဋ္ဌဖူးစင်ကျုံးကပြောပါရစေ။
ကျွန်တော်တို့ဒီကနေ့ NCA ထူထားတဲ့အဖွဲ့နဲ့ NCA မထူထားတဲ့အဖွဲ့တွေကြားထဲမှာကျွန်တော်တို့ဘုံသဘောထားရည်ချက်တွေကျွန်တော်နှိမ့်နိုင်လို့ရအောင်ဘုံလုံငန်းစဉ်တွေချမှတ်လို့ရအောင်ဒီညီလာခံကြီးကိုတော့အမြန်ဆုံးချင်းပါတဲ့လေဒါရီဟာကျွန်တော်တို့ငင်းချဲဖြစ်စဉ်ကိုချောမွေ့စေရတဲ့ကြောင့်ရလက်ကောင်းတွေရဖို့ရတဲ့ဒီအစီအွေကြီးရတဲ့ပုံမှန်ဆုံးဖြစ်ခဲ့တဲ့
ว่าปีตรีซีนิยมเยตมารอยูดับบลิวเอสอีอูสองเนมยาไปมหาเมตาพวยกาเอ็นซีเอลันเจ้าหาอารมณ์มาเช็ดแต่ด้วยแต่ชาญนิลันเนตัวลูเรลูสูบิเมในงานเยี่ยมันเช่ซึ่งมันเนฟเดรตเดโมคราซีปีดังสุดที่เศร้าลูเรยิมันเช็ดด้วยดูดูเว็บเช็ดเดลูประตูสกเวทูริงาเปียววะเรเอ็นซีเอเอพยายามเล่นในกายอพยพซีมีอาทิตย์ที่ข้างสังสีเวมา
และในกายอภัยอาลงยิ่งใจยิ่งลงงานเสียมาป่าเวนไลย์พีวีเอสทีอภัยเวนเวโกจะเล่นอภัยซีเย่เนี่ยอเมริกาไม่ถูกต้องเลยอยากให้น้องป่าเวนไลย์จะส่งเช็คแค่จับประเด็นสับปีรถจะอาจมีด่านลมยาวีจับรถพีเอสเอลเอฟทีเอเนลิกาพันซีทาร์เรชันใจดูน้ำมูฮอมโกอเมริกาจะเปลี่ยนรูปไปโบน้ำคันติดอาการจะต้องมีบ้าก้าแต่จะมาลักสักคนเย็นนี้มาสนาทุกข์ขอแก่ไป
นั่นมูฮัมหมัดพันธุ์ที่ข้อสังเนี่ยเราอยากหาลูกคนยิ่งชอบมุดคุโรชูเมียมูเรชิดโลที่อันนั้นเลยประกาศว่าพิมุจุลโลเยียยุทาราพิเตโลชอบยันชาบาร์เลยอันนี้สุดที่จะกูนั่งกูเองอันเต็นเซ็ปไปชาบาร์เลยนั่นคือมีความยุ่งมีนั่นมูฮัมหมัดเรื่องยิ่งจะกัดปีกับวะนะนั่นจะคือว่าดีโลอาจารย์เพื่อบีโร่พันธุ์ที่ข้อสังตัวเลยอ่ะแต่เรื่องนั้นเป็นกูมาโน่นเอลุนโลอาลาตูมาพิอ่ะฉันโน่สานาเปียพิตาลาวะ
นั่นโมฮงกุคนนี้ที่ลูกเวชิมชีเดบุโลอามาพิจูนั่นโมคังกัสวาเลยที่เรื่องนี้ตอนลูกเวชิมชีนับว่าพิจารณาตัวเองมาเลยว่าสมัครรับใช้ในกองที่เราใส่ดำเนินไปแล้วเลยจะมาดูอะไรมีเงินหลิงหายอะไรบ้างเนาะจะมันมีมาอธิมันมีมันมีแบบนี้ที่เราทำนะจะมาดูให้ตู้จะมาเยอะเลยตาโตยิ่งดีตลอดต้องชีวิตอะไรก็แล้วแต่เนี่ยมีเรื่องเป็นมาตรฐานเลยจะมาดูเป็นที่ยุคเราจะเป็นยัง
ที่อันนี้แล้วในการพูดกันน้ำมูฮงกุตัวนี้เองมาลายพันธุ์สีตัวละพี่ที่อันนี้ก็คงวันทันด้วยตาวันทันสองนี่สิอภิญญาที่การเตะส่งเดียที่ตาวันที่อันนอกเช็คแค่ได้ด้วยพันธุ์สีทันนี้แค่วิจะสละจีอู่ได้ปมมาต้องยังต้องเสด็จเนี่ยมูฮวยยืนอยู่ท่าเรือตอนแล้วในการพูดกันเนี่ยแสดงว่าเราต้องยังนี่มาทุกอย่างท่าว่าเลย
อเมริกาว่าสิ่งที่เรามองอยู่ยอดมันอยู่ดีน่าพิจารณาเลยอเมริกาเลยต้องยังอเมริกาสุดแล้วนั่นจู่มาพบว่าที่ใครนี่น่าสงสารมุ่งยาเลยตัวที่เราไม่พานาได้ตัวจังพิจารณาเสร็จไหมที่ป่วยเดนียามาอเมริกามีกูขอด้วยเลยพิจารณาเยี่ยสิเทนินทาเลยแต่เสียอเมริกามีคนเยี่ยลูกคนเยี่ยอารมณ์ก็งงชอบเผาเลย
นั่นโมฮงก็มีส่งเปลี่ยนรูปแบบอเมริกาเปลี่ยนเลยที่มีเงินเช่นยี่ปูฮูธานาเป็นลุงเอ็มยากุยันนั่งคำยูฉันลุงเอ็มยากุยันตีวันเอ็นฉันตั้งใจมีสิ่งมุกซีเพื่อจะเอเซนเดดีด้วยเลยทุกอย่างเชื่อใจดีทุกอย่างต้องสุดท้ายเลยใช่ไหมอะคุณสับปีเตอร์เองจริงๆก็น่าเสียใจมากว่าฉัน
ฉันพินเนมูเซขยันจูเกิลปังไซตีระเตรียมยามันงานเป็นชั้นเหรอเดี๋ยวในงานเป็นกับอนาบายนี่ก็กรุงกรีตตายเนี่ยที่สองนี่แหละลูกตีระขันนี่ก็เปลี่ยวไปเลยท้ายเนี่ยมันเนี่ยสกามเมลูกเกย์ยันตุขาเดสขามาเยจีเนี่ยเปลี่ยวมูจาวลูเตซงที่ใครจะยาชิเข้าไปเลยตอนนี้เวคุณน่าเสียงเกจาระก็รอพี่นายไว้หนอตาเรกันเนี่ยเป็นเส้นเดสตัวเมจันยันเป็นรอยไปเลย
นักเตะแบบสิ่งที่มาเป็นส่วนตัวอย่างอวสันจะมากับอันนี้ถ้าเราบีเอ็นไอวันนอตารีที่เสด็จแต่ยังเดินหลังกูน่าสิงเกียร์อะไรพี่ป๋าใช่ไหมมาดูสุยาเยตัวเราอันนี้อาบูกุติบีอาบารอมเอกเนี่ย
อเมริกันจีรังสุพอดีว่าเชิงอุบลปูมันเนี่ยมาพะโหสุยาเย่เอาช่วยกันได้เนี่ยจีรังสุอุบลเรื่องกูกางเทปพอยเนี่ยปัตตลุปจัดทันทาวาเลยเอาช่วยกันนะมาตมระดุดยาตมระวันจีพอยเนี่ยจะชาร์ดอเมริกันจีรังสุสุยาสิบไปเมียป่าเวมาเลยที่ปูมันเนี่ยฮะตมระกูอันนี้ทาร์เรอันนั้นยัดด้วยกับบาร์วิสุรากูยึดไว้จัดทับี ตำรวจก็เอาช่วยกันได้จีเก็บเพื่อตีมาผิวทาวาเลยแต่เป็นนั่นเองเราจีเก็บเนี่ยสุยาจีเก็บเพื่อเลยตั้งมาผิวทาวาเลยตำรวจเนี่ยดูที่ตำรวจก็อิเล็กทรอนิกส์ลูกคอเลยช่วยเช็ดเดียวกับพวกกันที่เป็นลูกช่วยเชียร์เมื่อสุรากูที่ปูมันเนี่ยมาเชื่อว่าพบยาทับีน่าเข้ามาเป็นเส้นเจ็ดเส้นเนี่ยมุมมันผิวยังเกวาเลยตำรวจฮะอเมริกันจีรังสุและเนี่ยการตัดผมยาเยอุจิโจเล็บเชื่อไปเลย
သမရာဟာအထက်လွှတ်တော်အမတ်၃ပုံနှစ်ပုံရဲ့အကြံပြုချက်နဲ့သဘောတူညီချက်အရစာချုပ်စာရမ်းများချုပ်ဆိုနိုင်တဲ့အာဏာရှိပါတယ်။ဗဟုအစိုးရကိုစီမံခန့်ခွဲဖို့ကွန်ဂရက်ရဲ့သဘောတူညီချက်အတိုင်းဗဟုအစိုးရရဲ့ယာရုအားလုံးကိုခန့်အပ်ရပါတယ်။ပြည်ထောင်စုအခြေအနေကိုသမ္မတကကွန်ဂရက်လွှတ်တော်ကိုအစီရင်ခံတင်ပြပြီးနိုင်ငံတော်အတွက်လိုအပ်ပြီးလက်တွေ့ကြတဲ့ထောက်ခံမှုတွေကိုလည်းတင်ပြရပါတယ်။သမ္မတဟာအထူးအခြေအနေများမှာကွန်ဂရက်လွှတ်တော်ကိုခေါ်ယူကျင်းပခြင်းဆိုင်းငံ့ရွှေ့ဆိုင်းခြင်းတွေကိုပြုလုပ်နိုင်ပါတယ်။ဒီပုံမှန်နေ့ရဲ့အခမ်းအနားမှာတော့သမ္မတနဲ့ပြည်ထောင်စုဆိုင်ရာတခြားသောအရာရှိကြီးများကိုတာဝန်ကဖယ်ရှားမဲ့ကိစ္စနဲ့ပတ်သက်ပြီးပြဋ္ဌာန်းထားပါတယ်။သမရတူဦးကိုနိုင်ငံတော်တစ္ဆာဖောက်မှုလက်စားမှုသို့မဟုတ်တခြားပြစ်မှုကြီးပြစ်မှုသေးများမှားယွင်းတဲ့ပြုမှုလှုပ်ဆောင်ချက်များအတွက်တရားစွဲဆိုနိုင်ပါတယ်။သမရကိုတရားစွဲမယ်ဆိုရင်တရားစွဲဆိုမယ်ပုံမှန်ကိုအောက်လွှတ်တော်ကိုယ်စားလှယ်အများစုကရှေ့ဦးစွာအတည်ပြုရမှာဖြစ်ပါတယ်။အဲဒီနောက်အထက်လွှတ်တော်ကဆက်လက်ပြီးတရားရုံးပုံတံဖွဲ့စည်းဆောင်ရွက်ကြရမှာဖြစ်ပါတယ်။ပြစ်မှုထင်ရှားစီရင်ဖို့၃ပုံ၂ပုံကမဲပေးဆုံးဖြတ်ဖို့လိုအပ်ပါတယ်။ဆိုလိုတာကသမ္မတနဲ့အမေရိကန်ပြည်ထောင်စုရဲ့အရာရှိတွေဟာကွန်ဂရက်လွှတ်တော်နဲ့အမေရိကန်လူထုကိုတာဝန်ခံရတယ်ဆိုတာပြသခြင်းပဲဖြစ်ပါတယ်။သမ္မတရဲ့အရေးကြီးဆုံးတာဝန်ကိုတော့သူ့ရဲ့ကျန်းသစ္စာကြိမ်ဆိုတဲ့အထက်မှာဖော်ပြထားပါတယ်။သမ္မတတိုင်းဟာအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံကိုထိမ့်သိမ်းကာကွယ်ခုခံဖို့ကိုယ်စွမ်းညံစွမ်းရှိသမျှဆောင်ရွက်ပါမယ်လို့ကျန်းသစ္စာကြိမ်ဆိုဖို့လိုအပ်ပါတယ်။ဒီနေ့အဖြစ်ဖွဲ့စည်းပုံရေးဆွဲသူလည်းဖြစ်ဒုတိယမြောက်သမ္မတလည်းဖြစ်တဲ့ဂျွန်အဒမ်စ်ပြောခဲ့တဲ့အတိုင်းလူတို့ရဲ့အစိုးရမဟုတ်ဘဲတရားဥပဒေများရဲ့အစိုးရသာဖြစ်တယ်ဆိုတာကိုအခိုင်အမာပြုထားပါတယ်ဆိုတဲ့စကားနဲ့အညီဖန်တီးထားခြင်းဖြစ်ပါလေရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်အတန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းလိုမီတာ16 19နဲ့24ဒုကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာလည်းဖြစ်ပါတယ်။ VOA မြန်မာပိုင်းကတောက်ကြနေမနေ့ကအစီအစဉ်တွေကိုနားဆင်နေကြရတာပဲဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပြပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂဒေမူဂျိုအန်တိုနီယိုဂူတရက်စ်ကရိုက်ဒါသတင်းတော်တွေကိုသူတို့လုပ်ငန်းလုပ်တာတွေထောင်ချထားတာဟာလက်ခံနိုင်ပွင့်မရှိဘူးလို့ယုံကြည်တဲ့အကြောင်းအဲဒီလိုမဖြစ်သင့်ဘူးဆိုတာကိုသူအနေနဲ့လည်းနဲ့ယုံကြည်ပြီးအစိုးရအနေနဲ့သတင်းတော်တွေကိုပြစ်ဒဏ်ကျင့်လုပ်ခွင့်ပေးနိုင်ပြီးတော့ဖြစ်နိုင်တယ်များအမြန်ဆုံးပြန်လွှတ်ပေးမယ်လို့မျှော်လင့်နေတဲ့အကြောင်းချာတာဘရီနီကကုလသမဂ္ဂမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ရိုက်တာသတင်းတော်တွေဖြစ်တဲ့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ဖြစ်ခဲ့တဲ့ခြေနေတွေကိုသတင်းဆောင်မှရေးသားဖို့အတွက်အသေးစိတ်စုံစမ်းသတင်းလိုက်နေရင်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအဖမ်းခံရပြီးတော့စက်တင်ဘာလ3ရက်နေ့မှာထောင်ဒဏ်9နှစ်စီချမှတ်ခံထားရတာဖြစ်ပါတယ်။ရိုဝင်းညာတွေမြန်မာနိုင်ငံကိုလုံခြုံစိတ်ချစွာဘယ်လိုပြန်ပို့နိုင်ဖို့လုပ်နိုင်မလဲဆိုတာကိုနီးလန်းရှာကြမယ်။အကြောင်းရိုဝင်းညာပြဿနာတွေအစိုးရရဲ့ဆောင်ရွက်ချက်တွေကလုံလောက်မှုမရှိဘူးလို့မြင်တဲ့အကြောင်းစစ်တပ်ကလည်းသူတို့မှာတာဝန်ရှိတယ်ဆိုတာကိုလက်ခံမယ်လို့မထင်တဲ့အကြောင်းနဲ့သတင်းတော်တွေကိုဖမ်းဆီးထောင်ချတဲ့ကိစ္စကိုလည်းဒေါ်ဆန်းစုကြည်ကမူဝါဒဖြင့်လက်ခံထားတာကတကယ်ပြဿနာဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကကြာတာပြည်နှစ်သတင်းစာရှင်းလင်းပွဲတွင်ပြောပါတယ်။ဒါကြောင့်လောလောဆယ်မှာမြန်မာနိုင်ငံနဲ့ဆက်သွယ်မှုဆိုင်ရာပြဿနာရှိနေပြီးသူတို့ပြောနေတာတွေကိုဘယ်သူကမှနားမလဲတယ်လို့ကိုဘကပြောတာတွေကိုလည်းသူတို့မကြားဘူးလို့သံတမန်ကြီးဟေလီကပြောပါတယ်။မြန်မာနိုင်ငံကိုနှစ်ရက်ကြာလာရောက်သွားတဲ့ပြည်ထောင်နိုင်ငံကြီးဝန်ကြီးဂျယ်ရမီဟန့်ကစကံရည်နဲ့ပတ်သက်ပြီးစိုးရွားရစတဲ့လုပ်ရက်ကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအရေးယူအပြစ်ပေးဖို့နဲ့အဲ့လိုဖြစ်မလာဘူးဆိုရင်နိုင်ငံတကာရာစုတရားခွင်ရုံး ICC မှာလွှဲပြောင်းစစ်ဆေးတာပါဝင်လုံဆောင်နေတဲ့တခြားနိုင်ငံတွေကိုရှာဖွေရမယ်လို့သူခီးစဉ်အဆုံးသတ်ကြတာပြင်းနေကပြောပါတယ်။အမေရိကန်ပြည်တော်စုနီဘရာစကာပြည်နယ်အိုမဟာမြို့ကဒုက္ခသည်တွေပေးထားတဲ့တိုက်ခန်းပွဲတွေဟာတန့်ရှင်းမှုမရှိဘဲအချိန်နဲ့တိတ်ဆိုးနေတဲ့အတွက်အဲ့ဒီမှာနေထိုင်တဲ့မြန်မာနိုင်ငံကဒုက္ခသည်900လောက်ကိုနေရာသေးပြောင်းပေးနိုင်ဖို့လူမှုဘလုံရေးအဖွဲ့တွေကလှုံ့ဆော်နေကြပါတယ်ခင်ဗျာ။
တိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရယ်စမစ်ဖြစ်ပါတယ်ညနေဘက်ထုတ်လွှင့်မဲ့6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25ဒုကနေအတံလွှင့်ပေးမှာပါ VOE ကိုအားပေးနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိသောနေ့တွေမှာရွှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မှုပြပါခင်ဗျာ
This program has come to you from the Voice of America, Washington.